Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့နေသိတနေ့ဖြစ်ကြပါလိမ့်ခင်ဗျာ VOA American တိုင်းရဲ့2015ဇန်နဝါရီလ15ရက်ကြာသာပတိနေ့မနေ့ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းနိုမီတာ3240 4850နဲ့လိုင်းလတ် 190 တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါလိမ့်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်ကတော့ဝင်းမဲမှာဒေါက်ခင်မျိုးသက်နဲ့အတူဒီနေ့ထိတ်တန့်ရောက်တဲ့တဲ့တွေကိုပြောပြပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ပြင်သစ်ကမဂဇင်းတက်ခိုက်မှုဟာသူတို့လုပ်ရဖြစ်တယ်လို့ Al-Qaeda ကပြောလိုက်တဲ့ဗီဒီယိုခွဲဟာစစ်မှန်တယ်လို့ American ကပြောလိုက်ပါတယ်ဒီချိန်မှာ American နဲ့ Iran နိုင်ငံခြားရေးဝန်ကြီးနှစ်ဦးစီစဉ်မထားပဲတွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးကတော့မြန်မာလုံခြုံရေးအစ်စ်မြင့်ရာရှိတွေနဲ့လူခွင့်ဆွေးနွေးပွဲတွေလုပ်နေပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးမှာပါကိုညာဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာပြင်သစ်နိုင်ငံမှာအတိုက်အခိုက်ခံရတဲ့ Charlie Hebdo တရော့စာမဂ္ဂဇင်းအခုနောက်ဆုံးထုတ်စာဆောင်ကတော့ထုတ်ဝေပြီးပြီးချင်းမှာပဲရောင်းကုန်သွားခဲ့ပါတယ
် Yeah all finish morning time come 6:40 and 10 minutes all finish
အချောင်းနဲ့တက်ဆိုင်တဲ့သတင်းဆောင်မကိုသတင်းတွေအပြီးမှာချက်ချင်းတင်ဆက်သွားမှာပါအဲဒီနောက်မှာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့မြန်မာပြည်ခရီးစဉ်နောက်ဆုံးအခြေအနေနဲ့အခြားသတင်းပေးပို့ချက်တွေကိုလည်းတင်ဆက်အောင်မှာပါအခုတော့ကြာသာပတင်းနေ့မနေ့ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးဝင်းမင်းနဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပါလိမ့်မယ်ခင်ဗျာ
ဒီကနေ့ဘက်ကလူသေးချေခဲ့တဲ့ပြင်သစ်မဂ္ဂဇင်းတက်ခိုက်မှုကိုသူတို့လုပ်ပါတယ်လို့ရှင်းမမရှိတဲ့ Al-Qaeda ဖွဲ့ကပြောခဲ့တဲ့ဗီဒီယိုဟာအစစ်အမှန်ဖြစ်တယ်လို့ American ရာရှိတွေကထုတ်ပြောလိုက်ပါတယ်။ဗိုလ်ထုနေမှာ Internet ပေါ်တင်ခဲ့တဲ့ဒီဗီဒီယိုခွေထဲမှာ NASA Al-Nasir NC လို့ခေါ်တဲ့ Arabia ပင်လယ်ကျွန်းဆွယ်ဒေသက AQAP ခေါ်ဒီ Al-Qaeda ခေါင်းဆောင်ကသူလူ12ဦးသေစေခဲ့တဲ့Charlie Hebdo သတင်းစာမဂ္ဂဇင်းတိုက်ခိုက်မှုအတွက်သူတို့စီစဉ်ငွေပေးခဲ့တာလို့ထုတ်ပြောလိုက်ပါတယ်။ American နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီး Marie Huff ကဒီအကြမ်းဖက်မှုအဖွဲ့အနေနဲ့ပြင်သစ်ကတနက်သမားနှစ်ဦးနဲ့ဘလို့ဆက်သွယ်ရှိတာကိုတော့ဆက်လက်ရှာဖွေစုံစမ်းနေဆဲဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။ပြောခွင့်ရ Huff ကပဲဒီဗီဒီယိုဟာဒီ AQAP Al-Qaeda အဖွဲ့ရဲ့သတင်းမီဒီယာဌာနကထွက်လာတာဖြစ်တယ်ဒီအဖွဲ့အနေနဲ့နိုင်ငံရဲ့ချားမှခုလိုရဲဆက်ဆက်လို့ဖို့ပြင်ဆင်လာခဲ့တာကိုပြသလိုက်တာဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။အခုလိုအချိန်မှာဒီတိုက်ခိုက်မှုခံခဲ့ရတဲ့ပြင်သစ်နိုင်ငံအနေနဲ့ IS Islamic စစ်သွေးကြွတွေကိုလေကြောင်းကနေပုံမတိုက်ခိုက်သွားဖို့လေရင်တင်သင်္ဘောကြီးတွေကိုအရှေ့လေပိုင်းကိုပို့ဖို့ဗိုလ်တော်ဦးနေကကြေညာခဲ့ပါတယ်ခင်ဗျာ
။ American နဲ့ Iran ထိတန်းတန်တမန်ကြီးနှစ်ဦးဟာကြိုတင်စီစဉ်မထားပဲ Iran ရဲ့ nuclear အစီအစဉ်ဆန်ရဆွေးနွေးမှုတွေကိုပြုလုပ်နိုင်ခဲ့ကြပါတယ်။ဗုဒ္ဓဘူးနေညနေပိုင်းက American နိုင်ငံခြားရေးဝန်ကြီး John Kerry ဟာ Geneva မြို့ကသူ့တဲခိုရာဟိုတယ်ကိုပြန်ရောက်ချိန်မှာကြိုတင်စီစဉ်ထားမှုမရှိပဲ Iran နိုင်ငံခြားရေးဝန်ကြီး Javad Zarif နဲ့တွေ့ဆုံခဲ့တာပါ။ဝန်ကြီးနှစ်ဦးဟာ nuclear အရေးသဘောတူညီမှုရဖို့အတွက်ပြန်လည်ကြိုးပမ်းတဲ့အနေနဲ့ဗုဒ္ဓဘူးနေအစောပိုင်းက9နာရီကြာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။သူတို့ရဲ့ဆွေးနွေးပွဲမှာပြဿနာရဲ့အတော်များများကိုကြဲကြဲပြန့်ပြန့်ဆွေးနွေးနိုင်ခဲ့ကြတယ်လို့ American နိုင်ငံခြားရေးဌာနအကြီးအကဲအရှိတူးကပြောပါတယ်။ဒါအပြင်ဝန်ကြီး Kerry နဲ့ Zarif တို့ဟာကြာသပတေးနေ့စတင်မဲ့ညှိနှိုင်းမှုတွေအတွက်ကြိုတင်ပြင်ဆင်ဖို့သူတို့ရဲ့အဖွဲ့ဝင်တွေကိုလမ်းညွှန်မှုတွေချထားပေးခဲ့ကြတယ်လို့လည်းပြောပါတယ်။အစောပိုင်းကတော့ဒီဆွေးနွေးပွဲဟာအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံများအဖွဲ့အတွက်ညှိနှိုင်းမှုတွေကိုအရှိန်မြှင့်ဖို့အတွက်အဆင်းနဲ့ဖြစ်နေပြီဆိုတာပြသနေတာမို့လာမယ့်ဇူလိုင်၁ရက်နေ့တက်မှတ်ချိန်အမီသဘောတူညီမှုတွေရဖို့မျှော်လင့်တယ်လို့ဝန်ကြီးဆရက်ကပြောပါတယ်။အမေရိကန်နဲ့အင်အားကြီး၅နိုင်ငံတို့ကြားသဘောတူညီမှုတွေရနိုင်မှာဖြစ်ပေမဲ့နိုင်ငံရေးဆုံးဖြတ်ချက်တွေချဖို့ရလိုအပ်တယ်လို့ဝန်ကြီးဆရက်ကပြောကြားခဲ့ပေမဲ့ဝန်ကြီးကယ်ရီကတော့ဆွေးနွေးပွဲမလုပ်ခင်တစုံတရာမှတ်ချက်မပေးခဲ့ပါဘူး။ဒါပေမဲ့ Mr. Zarif နဲ့ဆွေးနွေးပွဲဟာတောင်မတင်ရင်မကျဖြစ်နေတဲ့ဆွေးနွေးပွဲအတွက်တန်တမာရေးနီးလန့်နဲ့လှုပ်ဆိုင်နိုင်ခွင့်တစုံတရာရနိုင်တယ်လို့တော့ဒီသတင်းပတ်အစောပိုင်းလုံးကပြောကြားခဲ့ပါတယ်
။မြန်မာနိုင်ငံပြည်ပြင်ပြောင်းလဲတုံဆိုင်နေတယ်လို့ဆိုရင်တနေ့ထွက်နေချိန်မှာမြန်မာနိုင်ငံကိုရောက်နေတဲ့ American လက်ထောက်နိုင်ငံခြားရေးဝန်ကြီးဟာမနေ့ကနေပြည်တော်မှာမြန်မာအစ်မြင့်အရာရှိတွေနဲ့လူခွင့်ရေးအစ်မြင့်ဆွေးနွေးပွဲတစ်ခုကိုစတင်လိုက်ပါတယ်။2012အောက်တိုဘာမှာပထမအကြိမ်လုပ်ခဲ့တဲ့ဒီလူခွင့်ရေးအစ်မြင့်ဆွေးနွေးပွဲကိုအခုဒုတိယအကြိမ်အဖြစ်မနေ့နဲ့ဒီနေ့နှစ်ရက်ကြာလောက်ရမှာမြန်မာနိုင်ငံဘက်ကလုံခြုံရေးနဲ့ပတ်သက်တဲ့ဝန်ကြီးဌာနတွေကတာဝန်ရှိသူတွေတက်ရောက်ခဲ့ကြပါတယ်။2015ရွေးကောက်ပွဲမှတိုင်ခင်မှာလုပ်တဲ့ဒီလူ့ခွင့်ဆိုင်ရာဆွေးနွေးပွဲမှာပြည်ထရေးကာကွယ်ရေးနဲ့နယ်စပ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေအဓိကတက်ခဲ့ကြပြီးဟောင်းနှဲနေတဲ့ဥပဒေပြင်ဆင်ရေးမြေယာသိမ်းဆည်းမှုပြဿနာစနားပြသူတွေနဲ့သတင်းသမားတချို့ဖမ်းဆီးခံရမှုနဲ့အလုံသမားအခွင့်အရေးကိစ္စတွေကိုကြွကြွပြက်ပြက်ဆွေးနွေးဖို့ရှိနေပါတယ်။အခုရောက်နေတဲ့American Democracy လူ့အခွင့်အရေးနဲ့အလုံသမားကြီးရဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီး John Malanowski အနေနဲ့ တနေ့အင်္ဂါနေ့ကလည်းမြန်မာအရေးဘက်လူမှုအဖွဲ့အစည်းတွေနဲ့ရန်ကုန်မြို့အမေရိကန်တိုင်းရင်းမှာတွေ့ဆုံပြီးနိုင်ငံရေးအချင်းသားကိစ္စတွေနဲ့အမျိုးသမီးအခွင့်အရေးကိစ္စတွေကိုအဓိကထားပြီးဆွေးနွေးခဲ့ပါတယ်။ဒါအပြင်လက်ထောက်နိုင်ငံခြားရေးဝန်ကြီးမလာနိုစကီအနေနဲ့ပထမနေ့တနင်္လာနေ့မှာလည်းတိုက်ပွဲတချို့ဖြစ်လာခဲ့တဲ့ကချင်ပြည်နယ်ကမြချင်းနားမြို့ကိုသွားပြီးဘာသာရေးခေါင်းဆောင်တွေဒုက္ခသည်ကုညီအရာရှိတွေနဲ့စစ်ပြေးဒုက္ခသည်တွေကိုယ်တိုင်ကိုတွေ့ဆုံဆွေးနွေးခဲ့ပါတယ်။မစ္စတာမလာနိုစကီအနေနဲ့နောက်ပိုင်းခီးစဉ်ထဲမှာဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဖို့ပြင်ဆင်ထားပြီးတောက်ကြနေမှာတော့သူခီးစင်နဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါတယ်ခင်ဗျာ
။ကချင်ပြည်နယ်မိုးကောင်ကာမိုင်းဖားကန်လမ်းခင်းနေတဲ့အချင်းတွေကိုတောရောက်ဆစ်ဆီးတဲ့ကချင်ပြည်နယ်အစိုးရလမ်းပန်းဆက်သွယ်ရေးဝန်ကြီးဦးကမန်ဒူးတော်နဲ့အဖွဲ့ကို KIA ကချင်လွတ်လပ်ရေးတပ်ဖွဲ့ကတားဆီးခဲ့ပြီးဝန်ကြီးအဖွဲ့နဲ့အတူလိုက်ပါသွားတဲ့ရဲတပ်ဖွဲ့ဝင်၃ဦးကို KIA ကဖမ်းဆီးခေါ်ဆောင်သွားကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ဝန်ကြီးဦးကမန်ဒူးတော်နဲ့အဖွဲ့ဟာဇန်နဝါရီလ13ရက်နေ့ကမိုးကောင်ဖားကန်ကားလမ်းအခြေအနေကိုလိုက်လံဆစ်ဆီးပြီးဖားကန်မှာညအိတ်ရန်လာခဲ့ပါတယ်။ဗုဒ္ဓဖူးနေ့ဇန်နဝါရီလ14ရက်နေ့မနက်ပိုင်းမှာတော့ဖားကန်ကနေလုံတုံဟိုပင်လမ်းတိုင်းခီးဆက်ခဲ့ချိန်မှာခွေးလုံးကျေးရွာနားအရောက်မှာ KIA တပ်တွေကဝန်ကြီးနဲ့အဖွဲ့ကိုတားမြစ်ခဲ့တယ်လို့နေပြည်တော်ကလာတဲ့သတင်းပြက်ကဖော်ပြပါတယ်။ပြည်နယ်လမ်းပန်းဆက်သွယ်ဝန်ကြီးဦးကမန်ဒူးတော်တို့ကိုပြန်ပြီးလွှတ်ပေးလိုက်ပေမဲ့လုံခြုံရေးအတွက်အတူလိုက်ပါသွားတဲ့ရဲတပ်ဖွဲ့ဝင်၃ဦးကိုတော့ KIA ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆိုပါတယ်။ဒီသတင်းနဲ့ပတ်သက်လို့ VOA ကတိကျအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူး။
အမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကချက်သာပရင်းနေမနက်ပိုင်းသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်။အင်ဒိုနီးရှားမြို့သားရှာဖွေကယ်ဆယ်ရေးအဖွဲ့ကအရင်ဖျက်ချခဲ့တဲ့လေကြီးအထက်ကိုရီးယားပိုင်းကိုရင်ကုန်သမားတွေရောက်အောင်သွားပြီးနောက်ထပ်အလောင်းတွေရဖို့ကြိုးပမ်းနေတယ်လို့ထုတ်ပြောလိုက်ပါတယ်။ဒီအင်ဒိုနီးရှားမြို့သားကယ်ဆယ်ရေးအဖွဲ့ကကောင်းဆောင် Henry Bamban Solistio ကအရင်ထွက်ခဲ့တဲ့လေကြီးအမီးပိုင်းကနေနှစ်မိုင်ခန့်အကွာနဲ့လေကြီးမှတ်တမ်းသိမ်းဆည်းတဲ့ဆက် Black Box ကနေပြည်2600ကျော်အကွာမှာဒီကိုရီးယားပိုင်းကိုအရင်တွေ့ထားပြီးတော့အခုလိုရှာဖွေမှုတွေဆက်လက်ပြုလုပ်တာလို့ဆိုပါတယ်။တစ်ချိန်တည်းမှာပဲဂျာဗာပင်လယ်ထဲပြတ်ချခဲ့တဲ့လူပေါင်း162ဦးပါတော့တဲ့ဒီ Air Asia လင်းရဲ့အထက်ကိုရီးယားပိုင်းရှိတဲ့နေရာကိုစင်ကာပူရေတပ်ကလည်းတွေ့ထားတယ်လို့ထုတ်ပြောခဲ့ပါတယ်။စင်ကာပူရေတပ်ရဲ့အဝေးထင်းရေရင်ကနေရိုက်ယူခဲ့တဲ့ရေရောက်တပ်ပုံတွေထဲမှာဒီလေရင်အထက်ကိုရီးယားပိုင်းနဲ့လေရင်တောင်ပံရဲ့စိတ်ပိုင်းတစ်ခုကိုတွေ့ခဲ့ရတယ်လို့စင်ကာပူရာရှိတွေကဆိုပါတယ်။ဒီတောင်ပံရဲ့အပေါ်ပိုင်းမှာ Now and Every ဆိုတဲ့စာလုံးတွေကိုတွေ့နေရသေးတယ်လို့ဒီရာရှိတွေကဆက်ပြောပါတယ်။တကယ်တော့မလေးရှားပိုင် Air Asia လင်းရဲ့အဓိကဆောင်ဖို့အဖြစ်ဆုံးက Now Everyone Can Fly ဖြစ်ပါတယ်ခင်ဗျာ
။ပုံရဟန်းမင်းကြီး Francis ဟာအခုသီရိလင်္ကာနိုင်ငံမှာရောက်ရှိနေပြီဖြစ်ပါတယ်။စစ်တမ်းကြောင့်ပျက်စီးနေတဲ့သီရိလင်္ကာမြောက်ပိုင်းကခရိယန်ဖျားကြောင်တကြောင်မှာကျင်းပတဲ့ဝတ်ပြုဆုတောင်းပွဲမှာပုံရဟန်းမင်းကြီးကစီလုံးညီညွတ်ချက်ဖို့နဲ့ခွင့်လွှတ်တည်ခံချဖို့အတွက်မိန့်ကြားခဲ့ပါတယ်။ဗုဒ္ဓဖူးနေ့က Our Lady ofမတူတဖဲအကြောင်းမှာကျင်းပတဲ့ဝိပုဆူတောင်းပွဲကိုနိုင်ငံတလွှကဘာသာပေါင်းစုံလူမျိုးပေါင်းစုံလူပေါင်းထောင်ပေါင်းချီလာရောက်ကြတာဖြစ်ပါတယ်။ဒါဟာသီရိလင်္ကာမြောက်ပိုင်းကတမင်အများစုနေထိုင်ရာဒေသကိုပုံဟန်းမင်းကြီးပထမဆုံးအကြိမ်ဖြစ်နေကြွရောက်ခဲ့တာဖြစ်ပါတယ်။ဒီဒေသဟာသီရိလင်္ကာနိုင်ငံမှာလွတ်လပ်ရေးအတွက်နှစ်ပေါင်း25နှစ်ကြာလက်နက်ကင်တွေတိုက်ပွဲဝင်ခဲ့တဲ့နေရာလည်းဖြစ်ပါတယ်။တောတောင်ထဲမှာတည်ထားတဲ့ဒီခရိယန်ဖျားကြောင်မှာပြုလုပ်တဲ့ဝိပုဆူတောင်းပွဲမှာပုံဟန်းမင်းကြီး Francis ကလူပေါင်းတသိန်းလောက်ကိုတေဆုံးစေခဲ့တဲ့ဒီစစ်ပွဲကြီးဟာသီရိလင်္ကာနိုင်ငံသားတွေကိုရင်ကိုကွဲစေတာမို့ဒါဟာစစ်ပွဲရဲ့မကောင်းဆိုးဝါးမှုဖြစ်ကြောင်းရှုံ့ချမြေကြားခဲ့ပါတယ်။ပုံဟန်းမင်းကြီးဟာကိုလံဘိုမြို့မှာရှိနေစဉ်အတွင်းကျင်းပတဲ့ဝိပုဆူတောင်းပွဲမှာဖုန်းတော်ကြီး Joseph Vaz ကိုစိတ်ယဟန်းဖြစ်နဲ့ချီးမြှောက်ခဲ့ပါတယ်။သီရိလင်္ကာနိုင်ငံရဲ့ပထမဆုံးယဟန်းဖြစ်တဲ့ဖုန်းတော်ကြီး Joseph ကငြိမ်းချမ်းရေးအတွက်ဘာသာပေါင်းစုံပါဝင်ရေးဟာအရေးကြီးကြောင်းတင်ပြပေးမှာဖြစ်ကြောင်းလည်းပြောပါတယ်။ဘာသာရေးလွတ်လပ်ခွင့်ဟာအခြေခံလူ့အခွင့်အရေးတစ်ချက်ဖြစ်ပြီးလူတိုင်းကိုယုံကြည်ရာကိုကိုးကွယ်ခွင့်ရှိတယ်လို့လည်းဟောကြားခဲ့ပါတယ
်။ဟောင်ကောင်မှာတော့လွှတ်တော်အမတ်တွေအနေနဲ့ဟောင်ကောင်အုပ်ချုပ်ရေးမှုရဲ့မေကွန်းပြောမှာကိုကန့်ကွက်ပြီးအခန်းထက်ကထွက်သွားခဲ့ကြပါတယ်။ဒီမိုကရေစီကိုထောက်ခံတဲ့ဟောင်ကောင်လွှတ်တော်အမတ်20ရာဒီအုပ်ချုပ်ရေးမှုလျှံချုံရင်းဗိုလ်တူးနေမှာနှစ်ဆင်မှုဝါဒဆိုင်ရာမေကွန်းမပြောခင် ठी वारी सांबी खंडे का छत्ता का लुल्ला स्वामी भी कुंगो डांस हो गया जा रहे नेगंदा पार्टी का एलएन लियोन का डीओचो इमुआ डिनिया ने मचाई टेंबू सुरात ते प्याके पीपी लोग बनाए पा रहे तू गा डीओचो इमुने ने लुल्ला स्वामी भी कुंगो या बो निन्न चंचन डांस हो सना प्याद दूरे को ये योगों शिष्य कुने लोग कोई नहीं गए रहे जाजा डीआरयू ने मचाई टेंबू लो सब जो के बा रहे क्या
American Piranso Lutama Bone Tombi Lutta Sau Ten Pimpa Wunjama Shide Lutta Wundanigo, Tanane Picapo Chansi Delo Sussebi, Ohio Pineda, Taugo, Chite, Christopher Cornelgo, Pansi Light Barre.
Direct from Washington, the voice of America, the OA.
တိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥဝင်းမင်းနဲ့ဒေါခင်မြို့သက်တို့ကကြီးညာခဲ့ကြတာပါ။ဗီအိုအကူထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုဘာမီစ.ဗီအိုနျူးစ.ကွန်အင်တာနက်စာမျက်နှာမှာထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲဖန်ယူနားဆင်နိုင်ပါတယ်။အခုအားသာလို့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုစတိုက်တင်ဆက်ပါမယ်။ချာလီဟက်ဒိုနောက်ဆုံးထုတ်စာဆောင်ကိုမွတ်စလင်ကောင်းဆ ယ်လို့မရနိုင်တော့တဲ့အခြေအနေဆိုက်ခဲ့ပါတယ်။ပြင်သစ်တေယောဇာရေးတဲ့အဲ့ဒီအပတ်စဉ်မဲ့ကစင်ပြီးခဲ့တဲ့အပတ်ကအကြမ်းဖက်တိုက်ခိုက်ခံရအပြီးယင်မင်မာရှိတဲ့အယ်ခိုင်ဒါအဖွဲ့ကသူတို့တာဝန်ယူလုဆောင်ခဲ့ကြောင်းကြေညာခဲ့ပါတယ်။အကြောင်းစုံကိုပဲရစ်မြို့ကနေ VOA သတင်းတောက် Lisa Brand သတင်းပေးပို့ထားတာကိုဒေါ်လလတန်းကတင်ပြပါမယ်။
ပုထုနေတို့ချာလီဟဲပတိုစာဆောင်ဝယ်ဖို့မနေ့9နာရီထပ်ပြီးတမစီရင်တော့ဝယ်ဖတ်နိုင်မဲ့အလားလာကဝေလာဝေးဖြစ်ပါလိမ့်မယ်။ဂျူနိုအူဒင်ကတော့ပဲရစ်အရှိမြောက်ဖက်ချမ်းရှိလမ်းဘီသတင်းစာဆိုင်ဖွင့်ထားသူဘင်္ဂလားဒေ့ရှ်ကလာသူဖြစ်ပါလိမ့်။
Yeah, all finished. Morning time come 6:40.
အားလုံးကုန်သွားပြီ။မနေ့6:14မှာစာရောင်းတာ10မိနစ်အတွင်းအားလုံးကုန်သွားတယ်
။ Paris မှာနေကြသူတွေဟာကဘာရရကဖြစ်ပြီးမဲ့လို့လေ။သူတို့အားလုံးကတော့ Charlie Hebdo ကဘယ်သူလဲဆိုတာကိုသိကြတာဖြစ်ပါလေ။ပြင်သစ်နိုင်ငံတစ်ဖန်အယောင်ဆိုင်တွေမှာလေပုထုနေ့ထုတ် Charlie Hebdo စာဆောင်ပေါင်း9သိန်းဟာလေနိုင်ပိုင်းတွင်မှာပဲအားလုံးအယောင်ကုန်သွားပါလေ။ပြည်ကြတဲ့သတင်းပတ်ကပဲရစ်ရှိ Charlie Hebdo မဂ္ဂဇင်းတိုက်မှာလူပေါင်းတရာစင်ကိုတနတ်သမားတွေကပြစ်တာခဲ့ပြီးတဲ့နောက်ဒါဟာပထမဦးဆုံးထွက်လာတဲ့ Charlie Hebdo စာဆောင်ပဲဖြစ်ပါလေ။ဒီတိုက်ခိုက်မှုကို Al Qaeda ရဲ့ Yemen အဖွဲ့ခွဲကတာဝန်ယူလုပ်ဆောင်တာလို့ကြေညာခဲ့ပြီးတဲ့နောက်အခုလိုစာဆောင်ထွက်လာတာလည်းဖြစ်ပါလေ။ Al Qaeda ရဲ့ဗီဒီယိုမှာနှစ်ပေါင်းများစွာပဲတမန်တော်မဟာမစ်ရဲ့ကာတွန်းပုံတွေကို Charlie Hebdo Magazine ကပုံနှိပ်ထုတ်ပေးခဲ့တဲ့အတွက်ကြောင့်အခုလိုအကြမ်းဖက်တိုက်ခိုက်မှုနဲ့လက်တုံပြန်လာလို့ဖော်ပြထားပါတယ်။ခုလို၆ပြီမဲ့လို့လည်းမကြောက်ဘူးလို့ Charlie Hebdo ကတုံ့ပြန်ပါတယ်။နောက်ဆုံးထုတ်တဲ့စာဆောင်မှာလည်းတမန်တော်မိုဟာမက်ရဲ့ကာတွန်းပုံတွေပါပြီးမြန်ဘုံမှာဖော်ပြထားတဲ့ပုံကတော့တမန်တော်မိုဟာမက်မျက်ရည်ကျနေတဲ့ပုံဖြစ်ပြီး I am Charlie ဆိုတဲ့ကျွန်တော် Charlie ဖြစ်ပါတယ်ဆိုတဲ့စာရန်ကိုကင်ဆောင်ထားတဲ့ပုံပဲဖြစ်ပါတယ်။အဒီတာကျုပ်ဂျရတ်ဘီယက်ကတော့သူတို့မဂ္ဂဇင်းတွေနဲ့နှစ်ပေါင်းများစွာတိုင်အောင်ပေးအစ္စလာမ်ကိုသာမကတခြားအစွန်းရောက်ဘာသာတွေကိုလည်းအခုလိုတယောခဲ့တာဖြစ်တယ်လို့ပြင်သစ်ဘာသာစကားနဲ့ပြောခဲ့ပါတယ်
။ Pour moi la croyance c'est quelque chose d'intime et qui doit rester intime.
Charlie Hebdo စာဆောင်နေနဲ့လူဦးချင်းစီရဲ့ဘာသာရေးယုံကြည်ကိုးကွယ်မှုကိုလေးစားပါတယ်။ဒါပေမဲ့လို့ဘာသာရေးကိုနိုင်ငံရေးဖြစ်ခုရုံးလုပ်ရင်တော့ဒါကိုမလေးစားနိုင်ပါဘူး။ဒီအချက်ကိုယူမုံပါလေ။ဒါကြောင့်လေတယောတာဖြစ်ပါလေလို့အက်ဒီတာချုပ်ဘီယက်ကကင်းသစ်ဘာသာစကားနဲ့ပြောသွားတာဖြစ်ပါလေ။တူရကီသတင်းတောက်ဒက်ဖနီကာဆိုကတော့ရှာလီဟက်ပတိုပုံမှန်စာဖတ်ပရိသတ်တူဖြစ်ပါလေ။သူကခုလိုတယောစာရေးတာကိုထောက်ခံပြီးနောက်ဆုံးထွက်တဲ့တမန်တော်မိုဟာမက်ရုပ်ပုံရနေဖုံးကိုသဘောကျတယ်လို့ဆိုပါတယ
် It was probably the best cover to do. You know, continuing this.
ဒါဟာရနေဖုံးအနေနဲ့အသင့်တော်ဆုံးပုံပါပဲ။အထူးသဖြင့်အခုလိုမင်းမဲ့ဇယိုက်လိုမျိုးပိတ်ပင်တားမြစ်မှုတွေဆက်ပြီးဖြစ်နေတဲ့အချိန်မျိုးမှာပေါ့တခြားရွေးစရာလမ်းမရှိပါဘူးဒါကိုလည်းသီးခံပြီးငြိမ်မနေသင့်ပါဘူ
းဒါပေမဲ့ဒီမျက်နှာဖုံးကိုတချို့ပြည်ပနဲ့ပြင်သစ်ရှိမွတ်စလင်တွေကတော့စိတ်ဆိုးကြပါတယ်ပြင်သစ်မျိုးပင်ရှိ Saint Denis ခရိုင်မှာ UAIM 93ကိုမွတ်စလင်အသင်းရဲ့အတွင်းမှုချုပ်မဟာမက်ဟနိရှ်ကသူ့အပါဝင်မွတ်စလင်ခေါင်းဆောင်တွေဟာတခြားမွတ်စလင်တွေကိုစိတ်ထိန်ပြီးဘလို့မှမတုံ့ပြန်ကြဘူးအကြံပေးထားတယ်လို့ပြောပါလေ
On dit à ce journal vraiment vraiment vu le
nengama achi ni le tema ni le jaga charlie abdu ga aku lo mohammed carton ni thap pi lo thot lai da ha tawin mae ya ja ba de nazi le ga ju lu myo le ko sait dan wei pe pi lo tat phyat lai da ko pyin tin ma hlaung pyaung mo ma tin taw de lu taman daw mohammed ko le ala du ma hlaung pyaung tin ma bu
da ba mai lo muslim a lo no di a myin ko ma shi ja ba bu algeria ga la de busat mazuk ga ro Charlie Hebdo Sazangwebu, Siyin Petadu Tupipari.
C'est pour sa solidarité. Je suis très solidaire de ce qui s'est passé. Je suis de confession musulmane, mais je suis très solidaire. Ils peuvent caricaturer tout le monde.
Dinde Badazgane, Mzuk Piodwa Dagaro. Tounine, Charlie Hebdo Sazangwe, Pongman Sapa Britam, Hobime. Bigere Drimbaga, Takai Mugu, Dora Twekere. Sooyang takai mugu to doda twitte, Sooyang de bada yegu, theoragu to the bochare, Atak kangare, katun siarine, the chart de song getcha to do it, twisi kaimahu piabu, Tunine, ku Charlie Hebdo Sazango webu, see in pitara, pitelu, pinte, bada's gane, piodora, pipare. Now yet we male, Charlie Hebdo Sazangui, tapi, bonate, towebu, shibare, Tabibe, mazuk, and inegaro, say shibu, luma pipare, Jangaro. To matare tinsa, young saima, to shiga, jo beat harris, young saima, to ha number, maya, she sang nga pipi, to shima, luchaya, niba, sim, beat halu, piparishim.
Dolala danye, timjaje pipare, who sabi, timjamaga. Nemanango, yoshini, lu, kun ye, tu, kuzle, miss yan hiliga, to yashira, drin, chelle du name, yama, swear, drin, chelle duha, quelle moody, shini, lu, pioja. Tamara, Pioguin Ya Duga Suare. Dijo, Miss Yan Healy, keys and good drain unit, go on ye mamonga, Tim Jabame.
Miss Yan Healy, shame your name, man again, keys and drama. Tamara, Jogan Shidu Bow, you got by Commission Ogda, a child swear up, put down with Shidu net dress on Gerelu, you and Yango Yung, the night downing, weaving up your worry.
But the man, a look I need to me. Do to tear Ujina, but I'll tear on a tweet, eh? Peter, do when Muji in a people, yeah, when you turn high, yeah. ดูเจ้าวันนี้วินมินเนี่ยนะครับดูเจ้าวันนี้ปัญชินะดูปัญชินะดูเกเรนะทุกท่านเจ้ามาอีวันนี้ท่านอาทุกเจ้าวันจัตวาวินมินเนี่ยดูเกเรมีเพื่อนที่ผมชี้กันอุบลีสัญญาคงยงอุกทานะเนี่ยดูเลยเพราะนั่นตัวคงยงเพื่อนเนี่ยดูเลยปีนั้นอยู่กับเพื่อนคอมเมอร์เชียลก็ท่านเนี่ยเพื่อนเนี่ยดูเลยนับเป็นใจวันนี้วิทยาเนี่ยดูเลย
အဲဆောင်တော့ဒီနေ့နောက်ဆုံးစီးပွဲတော့အဲမြေအတုံးချစီမံခန့်ခွဲရေးဘူးကော်မတီဖွဲ့ဝင်နေနဲ့တွေ့ရပါတော့အဲဒီမှာဘုံမှုချုပ်ကြော်ဆန်မြင့်နေနဲ့တွေ့ပါတယ်ခင်ဗျာတမရရဲ့ပြောခွင့်ရှိသူလည်းဖြစ်ပြန်ကြားရေးပြည်တော်စုဝင်ကြီးလည်းဖြစ်တဲ့ဦးရထွက်ကမစ်ဆီယန်ဟီလီအနေနဲ့မီဒီယာနဲ့ပတ်သက်တဲ့သတင်းရရှိမှုတချို့မှာကွဲလက်ချက်တွေရှိနေတဲ့အတွက်သူ့အနေနဲ့ပြန်ရ တာပြန်ကြရေးကတရားရုံးကိုတိုက်ရိုက်သွားတယ်ဆိုပြီးတော့သတင်းမှရကြမဟုတ်ဘူးကျွန်တော်တို့ကသာနေစင်းကောင်စီရဲ့တစ်ဆင့်ကျွန်တော်တို့ကဖြည့်ရှင်းဖို့ကြိုးစားတယ်ကျွန်တော်တို့ရဲ့ဂုဏ်သိက္ခာကိုကာကွယ်ဖို့အတွက်တရားရုံးကိုနောက်ဆုံးနီးစင်းနဲ့ယူရတယ်သာနေစင်းတော့လည်းကျွန်တော်ဖြည့်ရှင်းဖို့ကြိုးစားဆိုတာမျိုးတွေကျွန်တော်ရှင်းပြခဲ့တယ်အစိုးရအနေနဲ့အသေးချက်မှုကိုအဲဒီလွတ်လပ်စွာပြောဆိုခွင့်ကိုတားဆီးဖို့အတွက်လေးလံတစ်ခုဖြစ်နေအသုံးပြုနေတယ်လို့သူကပြောတယ်ကျွန်တော်တို့ကမဟုတ်ဘူးဒီစိုးရတဲ့ဆက်မှာအသေးချက်မှုနဲ့တရားရုံးရောက်ခဲ့တာနှစ်ခုပဲရှိတယ်တစ်ခုကသတ္တုတွင်းနဲ့ The Voice ဖြစ်ပြီးတော့မှတရားဥပဒေမှာကျွန်တော်တို့ကြည်ရေးလိုက်ကြတယ်11နဲ့ကျွန်တော်တို့အစိုးရဝန်ကြီးဌာနနဲ့ဖြစ်တဲ့ကိစ္စမှာ11ကစာနယ်ဇင်းကောင်စီဖြည့်ရှင်းပေးမှုကိုညှိနှိုင်းမှုလက်ကွပ်တော်ကြောင့်ကျွန်တော်တို့ယူရတာဆိုတာမျိုးတွေကျွန်တော်ရှင်းပြတယ်နောက်တစ်ခုကကျွန်တော်ပါထောက်ပြတယ်ဆိုတော့ကျွန်တော်တို့ကနှစ်ခုပဲရှိတဲ့အချိန်မှာဥပမာမီဒီယာချင်းပြန်ပြီးတော့အသေးချက်မှုနဲ့ဆွဲတဲ့အခါမှာ11ဆိုရင်ကိုစီသူအောင်မြင့်တယောက်သေးဖို့ပဲငါးခုလောက်ရှိတယ်ဒါမှလို့ဒီကိစ္စကိုလည်းကျွန်တော်စဉ်းစားနေတယ်လို့ကျွန်တော်ပြောလိုက်တယ
်မြန်မာနိုင်ငံကြီးစည်အတွင်းမှာသူ့အနေနဲ့ရရှိထားတဲ့ဥပဒေချက်လက်တွေပြီးတော့လူခွင့်ရေးဆိုင်ရာသတင်းချက်လက်တွေကိုတတိယဖွဲ့စည်းတစ်ခုခုနဲ့ပြန်လည်ချိန်ထိုးဆန်းစစ်ဖို့အကြံပေးခဲ့တယ်လို့လည်းဦးရထွတ်ကပြောပါတယ
်ဒီတွင်ကသတင်းချက်လက်စုဆောင်တဲ့အခါမှာအချို့ချက်လက်တွေကိုသတ်ပါတီပေါ့နော်တတိယဖွဲ့စည်းတစ်ခုနဲ့ကျွန်တော်တို့ပြန်ပြီးတော့အတည်ပြုကြည့်ပါနောက်တစ်ခုကတော့ဥပဒေတွေပေါ့ဥပဒေတွေညွှန်ကြားချက်တွေကိုခင်ဗျားတို့ဘာသာပြန်ပြီးတော့ပြည်တွင်းကအဖွဲ့အစည်းတချို့ပေးတဲ့အခါမှာပေးပို့ပေးတဲ့အခါမှာမူရင်းအဓိပ္ပာယ်နဲ့လွဲနိုင်ရှိတယ်အဲ့လိုမျိုးလေခင်ဗျားတို့တတိယအဖွဲ့အစည်းတစ်ခုနဲ့ဘာသာပြန်ချက်ကိုတိုက်ဆိုင်ပြီးတော့စစ်တင်တယ် နောက်တကယ်လို့လို့ရှိရင်လည်းကျွန်တော်သက်ဆိုင်ရာဝန်ကြီးဌာနကဓာတ်ရိုက်ဆက်သွားတော့မေးပါအဲ့လိုတော့ကျွန်တော်ပြောခဲ့တယ
်မစ်ဆန်ကြီးလေးအနေနဲ့ပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့လည်းဒီကနေ့တွေ့ဆုံခဲ့တာကြောင့်သူ့ရဲ့လူ့အခွင့်အရေးစီရင်ခံစာထဲမှာအငင်းပွားစရာဖြစ်နေတဲ့မြန်မာပညာရေးမူဝါဒအခြေအနေနဲ့ပတ်သက်ပြီးတော့လည်းရေးသားဖို့လိုအပ်တယ်လို့တက္ကသိုလ်များကျောင်းသားတက်မကကခေါင်းဆောင်ပိုင်းတူဖြစ်တဲ့ကိုစီသူမောင်ကပြောပါတယ်
ကျွန်တော်တို့နိုင်ငံရဲ့ဒီနိုင်ငံရေးပြည်ရင်တောင်းလဲမှုဟလာစားကြသောကဏ္ဍတွေဖြစ်တဲ့ပညာရေးပြည်ရင်တောင်းလဲမှုစီးပွားရေးပြည်ရင်တောင်းလဲမှုဒီတောင်းလဲမှုတွေပေါ်မှာအာရုံစိုက်ပြီးတော့ဟလာလေးထားနေတယ်အဲ့တော့ဒီပုံမှာတို့အာရုံစိုက်ပြီးတော့တို့အနေနဲ့ဟလာဟိုတောင်းဆိုပေးမယ်ဟလာတိုက်တွန်းပေးမယ်ဆိုလို့ရှိရင်ဒါလည်းနိုင်ငံတကာရဲ့ဟလာဒီအာရုံစိုက်မှုတွေနိုင်ငံတကာရဲ့တိုက်တွန်းမှုတွေနဲ့ကျွန်တော်တို့နိုင်ငံရဲ့တောင်းလဲမှုဟာဘာလို့ဒီပြောလဲတနည်းပုံတော့အထောက်အပံ့ပေးမယ်လို့ကျွန်တော်ယူတယ်
မစ္စရဟီလီရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာနိုင်ငံရေးအကျဉ်းသားတွေအကျဉ်းသားရေးလှုပ်ရှားသူတွေအရက်ဖက်လူမှုဖွဲ့စည်းကတက်ကြွလှုပ်ရှားသူတွေပြီးတော့မြမရေးလေးလာကဲဖြတ်တချို့ပါဝင်မီဒီယာလောကတွေကတာဝန်ရှိသူတချို့နဲ့လည်းတွေ့ဆုံခဲ့တာပါမနေ့တုန်းကလည်းနေပြည်တော်မှာနေထိုင်ပြီးတော့တမရုံဝင်ကြီးတွေနိုင်ငံရေးဝင်ကြီးချင်းနေကျိုးတို့နဲ့တွေ့ဆုံခဲ့ပါတယ်ရခိုင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းကလူခွင့်ရဲ့အခြေအနေတွေကိုလည်းပြီးခဲ့တဲ့ရက်ပိုင်းတွေကသူမကိုယ်တိုင်တွားရောက်လေ့လာခဲ့ပါတယ်အခုခီးစဉ်ကတွေ့ရှိချက်တွေကိုတော့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုအစီရင်ခံစာတင်သွင်းဖို့ရှိပါတယ်ခင်ဗျာ
ပြည်ဝသတင်းတော်ကုအောင်ရဲမမောင်ရဲ့သတင်းပေးပို့ကြပါခင်ဗျာတို့ရရှိများခင်ဗျာပြည်တော်စုလုံခြုံမှုကိုဖျက်ဆီးမှုလုံခြုံရေးကိုလက်နက်ခဲယမ်းမိကြောင်းနဲ့ဖျက်ဆီးမှုစတဲ့ပုံမှတ်တွေတက်ပြီးတောင်ကြီးမြို့မှာဖမ်းဆီးခံတာရသူအယောက်20ကိုနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်ပါတယ်ခိုင်မာတဲ့တက်တည်မပြနိုင်မဲ့အခုလိုနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်တာဖြစ်တယ်လို့သူတို့ရဲ့ရှေ့နေတွေကပြောပါတယ်အသေးစိတ်ကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ
်ဟုတ်ကဲ့ပါရှင်ရှမ်းပြည်နယ်ကွန်ဟိမ်းမြို့မင်္ဂလာဆောင်ကိုသွားကြတဲ့အစ္စလာမ်ဘာသာဝင်မြန်မာနိုင်ငံသားတွေနောက်မင်္ဂလာဆောင်မဲ့သရိုသားနဲ့သရိုသမီးဆွေမျိုးတွေနဲ့တောင်ကြီးမြို့ခံတွေအပါအဝင်လူပေါင်း20ကိုပုံမှန်5ညပြည်တော်စုလုံခြုံမှုကိုဖျက်ဆီးမှုနောက်ပြည်တော်စုလုံခြုံရေးကိုလက်နက်ခဲယံမိကြောင်းနဲ့ဖျက်ဆီးမှုပုံမှန်5ထဝင်ဘဲရုံးနဲ့ပြီးခဲ့တဲ့တနင်္လာနေ့ကနှစ်ရှည်ထောင်နှံတွေချမှတ်လိုက်ပြီလို့တရားခဏ့ရဲ့ရှင်နေဒေါခင်မိုးမိုးကပြောပါတယ
်ဆက်ဖြစ်နေမပြေသေးတဲ့လူရဲ့ကိုအောင်ချမ်းဝင်းမောင်အောင်ဆန်းဝင်းဟာတပေါင်းနဲ့ကြတဲ့အတွက်ကြောင့်ခုနှစ်နှစ်ကြပါလေ။အဲကျန်တဲ့လူတွေကတော့ငားညားကခုနှစ်နှစ်ငားထောင်းတဲ့ကခုနှစ်နှစ်ဆိုတော့14နှစ်စီကြတယ်ရှင်။အဲ့ဒါကကျန်တဲ့16ယောက်ပေါ့နော်။အဲ့ဒီထဲမှာမှသိန်းတော်ခေါ်ကံဖဆိုတဲ့တယောက်ကကြတော့16နှစ်။သူကငားညားရဲ့ငားထောင်းတဲ့ရာတမှုမတရားသင်ဆက်ခွန်နှစ်ကတပုမတရားသင်ဆက်ခွန်နှစ်က9နှစ်ကြပါတယ်အဲ့တော့သူကမူလ14နှစ်ရယ်မတရားသင်ဆက်ခွန်နှစ်က9နှစ်ရယ်အလုံးပေါင်းသူက16နှစ်ကြပါတယ
်ရှမ်းပြည်နယ်ကွန်ဟိမ်းမြို့မင်္ဂလာဆောင်ကိုသွားမဲ့သရိုသားရဲ့မိသားစုဝင်တွေအပါအဝင်လူပေါင်း14ဦးတို့ကိုတရင်အရာဆိုပြီးပြီးခဲ့တဲ့နှစ်ဩဂုတ်လတုန်းကစစ်ဖက်ရေးရာလုံခြုံရေးအဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်ဒီနောက်မှာတော့ဖန်ဆီးခံရတဲ့မိသားစုဝင်တွေနောက်ကိုလိုက်လာကြတဲ့သရိုသားနဲ့သရိုသမီးသရိုသားရဲ့ဦးလေးတော်ဆက်သူတမရယုံကရင်မောင်းဝင်တန်းတဦးတို့ကိုပါဖန်ဆီးလိုက်တာပါဒီနောက်မှာတော့တောင်ကြီးမြို့ပေါ်ကလူ3ဦးတို့ကိုလည်းတရင်အရာဆိုပြီးတော့ထပ်မံဖန်ဆီးတာကြောင့်စုစုပေါင်းလူ20ဦးကိုဖန်ဆီးခဲ့တာဖြစ်ပါတယ်ဒီလူတွေကိုအခုလိုပြစ်ဒဏ်တွေချမှတ်လိုက်တာမှာခိုင်မာတဲ့တပ်တွေတွေလည်းမပြနိုင်ခဲ့ဘူးလို့ရှင့်နေဒေါခင်မိုးမိုးကပြောပါတယ်
ဘယ်တင်ပွင့်နဲ့ဆက်တွေ့လဲဆိုတာသူကခုချိန်ထိသူတို့မတင်ပြနိုင်ဘူးပြောလည်းမပြောနိုင်ဘူးအဲသူတို့ဆွဆွဲတာကိုကြီးမင်္ဂလာဆောင်ကနေပြီးတော့တော်ရင်တောင်ညမ်းသူ့အဖွဲ့နဲ့ဆက်တွေ့ဖို့ပြန်ပြီးလေအဲ့ဒီတောင်ညမ်းသူ့အဖွဲ့ကိုတောင်ညမ်းသူတွေကြီးကိုသူကသင်တန်းတက်မဲ့လူတွေကိုပို့ပေးဖို့စီစဉ်နေဆိုပြီးတော့ဆွဆွဲတာရှင်သင်တန်းတက်တဲ့လူပို့ထားတာလည်းမရှိဘူးအဲဒီဟိုတင်းတော်ခေါ်ကံဖတ်တယောက်ပဲရေနှောင်းကပင်နှန်းသွားတက်ဘူးလေသူပင်နှန်းသွားတက်ဘူးခဲ့တာလေဘုန်းကက16နှစ်နဲ့19နှစ်ကြာတဲ့တယောက်ပေါ့သူပင်နှန်းတက်ခဲ့ဘူးလားလေ15ရက်တက်ခဲ့ဘူးလေအဲ့ဒါ RCSS SS ကိုဖွဲ့မှာပါအဲ့ဒီကျန်တဲ့16ရောက်လုံးမှာတော့လင်းနဲ့တစုံတရာမှမမိဘူးဒီတင်းတော်ခေါ်ကံဖတ်ဆိုတာကကြတော့သူ့အိမ်မှာသူကပဲလုံတော့ပဲလုံလို့အပ်ထားတဲ့ဒီအိမ်ပေါင်းဓာလေးတွေရှိတယ်အဲ့ဒါပဲရှိတယ်ပြန်တဲ့လက်နဲ့ခဲရင်းမှုကြောင့်မရှိဘူ
းဖန်စီပြစ်ဒဏ်ချမှတ်ခံရသူတွေအလုံးကတော့မြန်မာနိုင်ငံသားအစ္စလမ်ဘာသာဝင်များဖြစ်ကြပါတယ်သူတို့အမှုအတွေ့အဆင့်ဆင့်ယူကန်ဝင်သွားမယ်လို့လဲရှင့်နေရှေ့ရဆောင်ရွက်ပေးနေသူဒေါခင်မိုးမိုးကပြောပါတယ်ဒီလူတွေကိုကွန်ဟိမ်းမြို့အဝင်နဲ့တောင်ကြီးမြို့တို့မှာဖန်စီစဉ်တုန်းကလည်းအကျန်းဖက်အဖွဲ့အစည်းတွေအကျန်းဖက်လုပ်ရက်တင်တဲ့ဆက်ဆက်တဲ့စာရွက်စာတမ်းတစ်ခုမှမမိသလို တရားမဝင်ဆက်သွယ်ဆောင်ရွက်တယ်လို့စွပ်စွဲထားပေမဲ့ဘဲအဖွဲ့အစည်းနဲ့ဆက်သွယ်တယ်လဲဆိုတာကိုလည်းစစ်ဖက်ရေးရာလုံခြုံရေးအဖွဲ့ဘက်ကမတင်ပြနိုင်ခဲ့ဘူးလို့လည်းတရားခဏတို့ရဲ့ရှင်းလင်းကပြောပါတယ်အခုတော့ဒီအမှုရဲ့အမိန့်ကိုတောင်ကြီးခရိုင်တရားရုံးကနေကူးယူထားပြီးရှမ်းပြည်နယ်တရားလွှတ်တော်ချုပ်ကိုဒီလပိုင်းအတွင်းတင်နိုင်မှုရှင်းနေတွေကပြင်ဆင်နေကြပါလေရှင်
။မတ်တင်ကြီးတိုက်ရဲ့စူးစီးတင်ပြချက်ပဲဖြစ်ပါတယ်။အခုတခါမလေးရှားဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါ။မလေးရှားနိုင်ငံပြည်နှံမှာရဲရဲစစ်စစ်အသက်ခံရတဲ့မြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့စူးစွဲခံထားရသူတွေကမြန်မာနိုင်ငံသား9ဦးကိုဆွဲချက်တင်လိုက်ကြောင်းမလေးရှားနိုင်ငံထုတ်သတင်းစာတွေမှာဖော်ပြရေးသားနေပါတယ်။ဒီကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်။မလေးရှားနိုင်ငံပြည်နှံမှာပြီးခဲ့တဲ့2014ခုနှစ်အတွင်းမြန်မာနိုင်ငံသား20ဦးထက်မနည်းအသက်ဖြတ်ခံခဲ့ရတာပါ။ဒီသက်ဖြတ်မှုတွေနဲ့ပတ်သက်လို့တန်ရရှိသူတွေကိုသက်ဖြတ်ခံရသူတွေရဲ့မိသားစုတွေကတရားလိုလုပ်ပြီးတိုင်ကြားခဲ့တာကြောင့်မလေးရှားအာဏာပိုင်တွေက2014ခုနှစ်ကုန်ပိုင်းမှာဖမ်းဆီးခဲ့ပြီးရုံးတင်စစ်ဆေးရာကနေနောက်ဆက်တွဲဖမ်းဆီးမှုတွေဖြစ်လာပြီးအခုအခါမှာတော့မြန်မာနိုင်ငံသား9ဦးကိုဆွဲချက်တင်ခဲ့တာလို့ဆိုပါတယ်။မလေးရှားနိုင်ငံမှာရှိတဲ့မြန်မာရွှေ့ပြောင်းလုပ်သားတဦးကတော
့ဟုတ်တယ်လက်ခံရလို့မြန်မာနိုင်ငံသားတွေပဲဒီတဲ့လူကလည်းမြန်မာနိုင်ငံသားတတ်တဲ့လူကလည်းမြန်မာနိုင်ငံသားပဲ
မြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးကိုအခြေခံတဲ့အထူးကယုံနေဖြစ်ပြီးမှမလေးရှားနိုင်ငံမှာလည်းမြန်မာတွေတပ်ဖြတ်ခံရမှုတွေကြုံနေရတာပါဒါပေမဲ့လည်းမလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ရုံးကတန်အရာရှိတွေကတော့မြန်မာတွေတပ်ဖြတ်ခံရမှုဟာမြန်မာနိုင်ငံကလူမျိုးရေးဘာသာရေးပဋိပက္ခဖြစ်စဉ်တစ်ခုတည်းကြောင့်မဟုတ်ဘူးလို့ဆိုပါတယ်မလေးရှားနိုင်ငံမှာမြန်မာတွေရရဆက်ဆက်တပ်ဖြတ်ခံရမှုတွေက2014ခုနှစ်အတွင်းမှာခက်ဆိတ်ဆိတ်ဖြစ်လာခဲ့တာပါမလေးအာဏာပိုင်တွေကတန်တရားရှိသူတွေကိုဖမ်းဆီးခဲ့ပြီးတင်းတင်းကြပ်ကြပ်ကင်တွယ်မှုတွေလုပ်လာပြီးတဲ့နောက်မှာတော့မြန်မာနိုင်ငံသားတွေရရဆက်ဆက်အသက်ခံရတဲ့တည်င်းတွေတိတ်မကြားရတော့ဘူးလို့ဆိုပါတယ်ဒါပေမဲ့မြန်မာနိုင်ငံသားတွေကတော့လုံခြုံမှုမရှိသေးဘူးလို့ဆိုပါတယ
်ဟုတ်မြန်မာအစိုးရကမြန်မာလူထုမားတွေကိုချိရောက်တဲ့စာကွယ်မှုမျိုးပေးနိုင်တဲ့မျိုးပေါ့ချိရောက်တဲ့ကောက်ကွယ်မှုမျိုးမျိုးပေးနိုင်ရင်ကိုယ်နိုင်ငံသားတွေဟောလာရင်ဝယ်သားကဲတို့ဆောက်ရှောက်ပေးရင်ကျွန်တော်တို့ကလူမျိုးဖြစ်ရှိတာပေါ့အခုကကျွန်တော်တို့မှာမလေးရှားမှာနေရတာကငယ်ငယ်ကမြန်မာလူထုမားတွေအတွက်ဘာဥပဒေကမရှိဘူးကိုယ့်အနေနဲ့ကိုတိရှောင်နေရတာ
မလေးရှားသတင်းစာတွေမှာတော့တရားခဏနေအဖြစ်ဆွဲချက်တင်ခံရသူမြန်မာနိုင်ငံသား9ဦးရှိကြောင်းပြောဆိုထားပါတယ်သူတို့ကတော့ဘိုင်လေးမိုဟာမက်မေဂူလန်မိုဟာမက်ရဖစ်ဟာဘီဘူလာယာစင်စိုးမောင်မောင်အလီစတဲ့၉ဦးဖြစ်ပြီးသူတို့တဲကအများစုဟာအစ္စလမ်ဘာသာဝင်များဖြစ်ကြပါတယ်။အဲ့ဒီ၉ဦးတဲက၃ဦးဟာလူတက်မှုတွေကိုနှစ်ကြိမ်ကျူးလွန်ကြောင်းစစ်ဆေးတွေ့ရှိရတဲ့အတွက်နောက်ထပ်ဆွဲချက်တင်ခံရမှုတွေလည်းရှိတယ်ဆိုပြီးမလေးရှားသတင်းတွေမှာဖော်ပြထားပါတယ်။မလေးရှားသတင်းစာတွေမှာတော့2014ခုနှစ်အတွင်းမလေးရှားနိုင်ငံမှာလူတက်မှု50ကျော်တဲကမြန်မာနိုင်ငံသားအသက်ခံရမှု18မှုရှိပြီးရရဆက်ဆက်ဥကောင်းနဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေပိုက်ဖြတ်တက်ခံရမှုတွေကြောင့်ဘယ်နိုင်ငံသားမှမသိတဲ့လူ၁၂ဦးရှိတဲ့အကြောင်းဖော်ပြထားပါတယ်။အခုလိုမျိုးမြန်မာနိုင်ငံသားတွေကိုတပ်ဖြတ်မှုနဲ့ဆွဲချက်တင်ခံရသူတွေနဲ့ပတ်သက်လို့မလေးရှားနိုင်ငံမြန်မာတန်ရုံးကတန်အရာရှိတဦးကတော့အခြေအနေတွေမသိရသေးကြောင်းပြောဆိုခဲ့ပါတယ်။တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့မေးမြန်းခဲ့ရမှလည်းအထောက်အထားမဲ့တွေဖြစ်တာကြောင့်မြန်မာနိုင်ငံသားတွေဖြစ်တယ်ဆိုတာအတိမပြုနိုင်ကြောင်းမလေးရှားမှာရှိတဲ့မြန်မာတန်ရုံးကပြောလို့ရှိတာပါ။မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတိုင်းနဲ့ချီနေထိုင်နေပြီးတရားဝင်ကတရားမဝင်မှာအလုပ်လုပ်နေကြတာပါတရားမဝင်ဖြစ်နေသူတွေဟာနိုင်ငံကိုလက်မှတ်ရှိပြီးပါမစ်မရှိတာတွေကြောင့်တရားမဝင်နေထိုင်သူတွေဖြစ်လာရတယ်လို့လည်းပြောပြကြပါတယ်ရှင
်မအေးမရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ် VOA American တန်ရဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေမန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ VOA ကအခုဆက်ပြီးတော့မနက်ခင်း9:00နာရီအထိဒိုင်းရိုက်ထုတ်လွှင့်နေပါတယ်အစီအစဉ်နောက်ပိုင်းမှာအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ရာဦးကျော်စန္နာရဲ့မြန်မာရေးသုံးသပ်ချက်တွေကိုနားဆင်ရတော့မှာပ
ါ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA American Thai ရဲ့ဇာတာပတိနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9နိုင်အထိဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။ဒီအစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေတဲ့လိုင်းနိုမီတာ32 kHz 9323ည၊လိုင်းနိုမီတာ40 kHz 9433ည၊လိုင်းနိုမီတာ50 kHz 5999နဲ့လိုင်းလက်190တို့ကနေဆက်ပြီးတင်ဆက်နေတာပဲဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်စာနဲ့အတူသူယုံကြည်ရာစတဲ့ကဏ္ဍတွေကိုထုတ်လွှင့်မှာဖြစ်တယ်လို့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှာတော့
ဒါပေမဲ့ဒီကုဏဘာသာတရားကိုထိကြိုက်ဘူးခဏဆိုတော့အခုမှမဟုတ်ပဲသူတို့ကဟိုးခရေကဟိုအစားခရေကသူတို့ရေမောအမှန်တရားကို
မကြခင်ကြားရတော့မှာဖြစ်ပါတယ်အခုတော့မြန်မာမီဒီယာကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအယ်ဒီတာအဘော်နဲ့သတင်းဆောင်ပါတွေကိုဦးစံမိုးတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
တော်ရရှင်ပါခင်ဗျာပထမဦးဆုံးတင်ပြပေးချင်တာကတော့ The Diplomat Magazine မှာဆောင်းပါးရှင် Oren Smart ရေးသားထားတဲ့ Incumbency Me Towards Opposition Victory လက်ရှိအမှတ်တွေကြောင့်အတိုက်ခံရဲ့အောင်ပွဲကိုထိခိုက်နှံလိမ့်မယ်ဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်အများအပြားတော့နိုင်ငံတကာအလင်းမှာဒီမိုကရေစီခေါင်းဆောင်တူအဖြစ်ရေးပန်းစားနေသူဒေါအောင်ဆန်းစုကြည်ခေါင်းဆောင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာ2015ခုနှစ်နှောင်းပိုင်းမှာကျင်းပမဲ့မြန်မာနိုင်ငံရဲ့အထူးထူးရွေးကောက်ပွဲကြီးမှာတင်းကျုံအနိုင်ရပြီးတော့လွှတ်တော်ကိုကြီးစိုးထားနိုင်လိမ့်မယ်လို့ရှုမြင်ထားကြပါတယ်။ NLD ပါတီစတင်တည်ထောင်ခဲ့ပြီးတဲ့1988ခုနှစ်နောက်ပိုင်းကျင်းပခဲ့တဲ့ရွေးကောက်ပွဲကြီးနှစ်ခုမှာအလွန်မတန်းကိုကြီးကြီးကျယ်ကျယ်အနိုင်ရရှိခဲ့တာပါ။ဒါပေမဲ့ NLD ရဲ့လွှမ်းခြုံထားတဲ့ရည်ပန်းစားအောင်မြင်မှုတွေဟာအရင်တုန်းကကြေကြေပြန့်ပြန့်ရှိနိုင်ခဲ့တယ်ဆိုပေမဲ့2015ခုနှစ်အချိန်ဟာအရင်ကနဲ့ကွာခြားတော့ပါပြီ။ဒါကြောင့်လဲဆိုရင်တော့လက်ရှိလွှတ်တော်အတွင်းမှာရှိနေတဲ့အမတ်တွေရဲ့အနေအထားပေါ်မှာမူတည်နေပါတယ်လို့យေတာထားပါတယ်။မြန်မာနိုင်ငံမှာနောက်ဆုံးကျင်းပခဲ့တဲ့ရွေးကောက်ပွဲစနစ်မှာပါဝင်ရှင်ပြိုင်သူတွေဟာဒေသတွင်းကရွေးကောက်ခံအမတ်တွေအဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးလက်ရှိတာဝန်ထမ်းဆောင်နေသူတွေကအသာစီးရနေလေရှိပါတယ်။သူတို့ရဲ့နာမည်တွေကိုသိနေကြသလိုနိုင်ငံရေးအရကောမဲဆွယ်စီယုံရေးမှာပါတိတိတသားထင်ပေါ်နေသူတွေဖြစ်တယ်လို့ဆိုပါတယ်။1990ခုနှစ်တုန်းက NLD ဟာ80ရာခိုင်နှုန်းကျော်အနိုင်ရခဲ့တယ်ဆိုပေမဲ့စစ်တပ်ဖက်ကအတိမတ်မပြုခဲ့ပါဘူး။2012ခုနှစ်ကြားပြတ်ရွေးကောက်ပွဲကျင်းပချိန်မှာလည်း NLD ဟာရွေးချယ်ခံအမတ်နေရာ44နေရာမှာ53နေရာကိုအနိုင်ရခဲ့တာပါလို့ထောက်ပြထားပါတယ်။ဒီတစ်ချိန်ရွေးကောက်ပွဲကတော့နှစ်ပေါင်း90ကျော်အတွင်းအမှန်တကယ်ရှင်ပြန်ရမယ့်ရွေးကောက်ပွဲဖြစ်လိမ့်မယ်လို့ဆိုပါတယ်။မဲဆွယ်ပွဲရဲ့ကန့်တတ်ချက်တွေထဲမှာဒေါအောင်ဆန်းစုကြည်အတွက်အခက်အခဲတွေရှိစေမှာဖြစ်တယ်လို့ NLD ပါတီအတွင်းမှာဒုတိယနဲ့တတိယပိုင်းခေါင်းဆောင်တွေတက်မှတ်မှုနဲ့ပတ်သက်ပြီးတော့လည်းပြဿနာတွေတွေ့မြင်နေရတယ်လို့យေတာထားပါတယ်။နိုင်ငံရေးမူဝါဒပိုင်းမှာလည်းဘလို့သွားနေတယ်ဆိုတာကိုရှင်းရှင်းလင်းလင်းမမြင်ရသေးဘူးလို့ထောက်ပြထားပါတယ်။ပြည်တွင်းရေးကောနိုင်ငံတကာကိစ္စတွေမှာပါအားလုံးဒေါအောင်ဆန်းစုကြည်တယောက်တည်းပဲအကုန်ဝင်ရောက်လှုပ်ဆောင်နေတာတွေကသူမရဲ့ဥဆောင်နိုင်မှုအပေါ်ဆုတ်ယုတ်လာနေတယ်ဆိုတာကိုပြသထားတဲ့စသဖြင့်ရေးသားထားပါတယ်အပြည့်စုံကို The Diplomat Online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဆက်လက်တင်ပြပေးမှာကတော့ HRW Human Rights Watch ရဲ့ online မှာရေးသားထားတဲ့အမြင်သဘောထားဆောင်ပါတပုဖြစ်ပါတယ် Amend Bias Citizenship Law တစ်ဖက်သက်နိုင်ငံသားဥပဒေကိုပြင်ဆင်ပါလို့ခေါင်းစဉ်တက်ထားပါတယ် Rohingya Muslim တွေအပေါ်မြန်မာနိုင်ငံသားအဖြစ်ခွဲခြားဆက်ဆံလက်ခံခြင်းမပြုတဲ့နိုင်ငံသားဥပဒေကိုပြင်ဆင်ဖို့အတွက်ကုလသမဂ္ဂရဲ့တိုက်တွန်းချက်ကိုမြန်မာအစိုးရအနေနဲ့လက်ခံတင်ကြောင်း HRW အဖွဲ့ကြီးကသမရဦးသိန်းစိန်ကိုစာရေးအကြောင်းကြားထားတဲ့အကြောင်းနဲ့အစချီရေးသားထားပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ29ရက်နေ့မှာပြုလုပ်တဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံက1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေကိုပြင်ဆင်ပေးဖို့နဲ့ဒီလိုလုပ်မယ်ဆိုရင်ရိုဟင်ဂျာတွေပေါ်မှာခွဲခြားဆက်ဆံမှုတွေအဆုံးသတ်သွားစေလိမ့်မယ်လို့ထောက်ပြထားပါတယ်။ရိုဟင်ဂျာတွေပေါ်မှာနှိမ်ချဆက်ဆံတဲ့မြန်မာနိုင်ငံသားဥပဒေဟာစနစ်တကျလူခွင့်ချိုးဖောက်နေတာလည်းဖြစ်တယ်လို့ HRW အဖွဲ့ရဲ့အာရှအရေးဒါရိုက်တာဘရက်စ်အဒမ်ကပြောတယ်လို့យေတာထားပါတယ်။နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့ရခိုင်ပြည်နယ်မှာလူခွင့်ကိစ္စကိုရှေ့တန်းတင်အလေးထားတဲ့ပြုပြင်ပြောင်းလဲလှုပ်ဆောင်မှုတွေစီမံဆောင်ရွက်သင့်ပြီလို့လည်းထောက်ပြရေးသားထားပါတယ်။အပြည့်အစုံကတော့ hrw.org မှာဖတ်ရှုနိုင်ပါတယ်
။ ဦးစံမိုးဝင်းနဲ့အတူဒေါခင်မျိုးသက်တို့ကကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းတွေကိုကောက်နှုတ်တင်ပြခဲ့တာပါခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာရအောင်ပါ။ American Indian 3အင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လာတန်ကစီစဉ်ပို့ချမှာဖြစ်ပါတယ်။
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ
။အခုတော့ဒေါ်လာလာတန်အစီအစဉ်ပို့ချမဲ့အင်္ဂလိပ်သင်ခန်းစာကိုနားဆင်နိုင်ပါပြီ။
ဒီမင်းတင်ပြမယ် idiom အသုံးကတော
့ suit yourself
ဖြစ်ပါလေစာလုံးပေါင်းက suit suit ကဒီနေရာမှာကြိယာဖြစ်သုံးထားပြီးတင့်တော်တာကြည့်လို့ဖို့လို့အဓိပ္ပာယ်ရပြီး your self yourself ကတင့်တွေ့တင်းနဲ့ပတ်သက်တာဆိုတော့ scribe ခွင့်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တင့်တွေ့တင့်တော်တာကြည့်လို့ပေါ့ idiom ဆိုတဲ့ device အဓိပ္ပာယ်ကလည်းရှင်းနေလို့ဆိုရမှာပါမင်းတဘောမင်းလို့ချင်တာလို့မင်းဆန္ဒပဲမင်းကောင်းတဲ့ထင်ရင်လုပ်ပေါ်လို့အဓိပ္ပာယ်ရတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ Chris Cruz ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't trust your friend Tom but if you want to lend him money suit yourself
ခင်ဗျားမိတ်ဆွေ Tom ကိုကျွန်တော်တော့စိတ်မချဘူးဗျာဒါပေမဲ့ခင်ဗျားကသူ့ကိုငွေချေးချင်တယ်ဆိုရင်လေခင်ဗျားသဘောပဲပေါ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I don't trust your friend TomBut if you want to lend him money, suit yourself.
လူတူကသူ့သဘောနဲ့သူလုပ်ချင်နေသူကောင်းနေထင်တာကိုသူလုပ်မယ်ဆိုရင် idiom အသုံးရသူ့ကိုဘယ်လိုပြောမလဲ?
Suit yourself.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုမနေ့ခင်းတိုင်းမှာဒေါ်လာလတန်ကတင်ဆက်ပေးနေတာပဲဖြစ်ပါတယ်ခင်ဗျာအခုတခါတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်အလှည့်ပဲဖြစ်ပါတယ်ပြင်သစ်နိုင်ငံ Charlie Hebdo ရုပ်ပြောင်မဂ္ဂဇင်းအပေါ်အကြမ်းဖက်တိုက်ခိုက်မှုကိုပြင်သစ်လူအဖွဲ့အစည်းနဲ့နိုင်ငံတကာအသိုင်းအဝိုင်းကရှုံးချကန့်ကွက်ကြသလိုလူအများယုံကြည်ကိုးကွယ်တဲ့ဘာသာတရားတရက်ပေါ်မှာတရော်လောင်ပြောင်တဲ့လူရဲနဲ့ပတ်သက်လို့လည်းမေးခွန်းထုတ်ချင်သူတွေရှိနေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးပြင်သစ်နိုင်ငံမှာနေထိုင်တဲ့Beyond Rangoon ဇာကားရဲ့ရုပ်ရှင်မင်းသားဦးအောင်ကိုမြန်မာဝါရင်သတင်းစာဆရာဦးကျော်ရင်မြင့်တို့နဲ့ဦးကျော်ဇန်သာကဆွေးနွေးသုံးသပ်တင်ပြထားပါတယ
်ကျွန်တော်ဒီနေ့ဆရာတို့ညကိုဖိတ်ခေါ်ရတဲ့အကြောင်းကတော့ပြင်သစ်နိုင်ငံမှာတရော်လောင်ပြောင်စာတွေရေးသားတဲ့မဂ္ဂဇင်းတစ်စောင်ကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်လို့သတင်းသမားတွေကာတွန်းဆရာတွေသစ်ဆွမ်းရတဲ့ကိစ္စနဲ့ပတ်သက်ပါတယ်ဒီကိစ္စမှာအကြမ်းဖက်ပြီးတော့တုံ့ပြန်တယ်ဆိုတာဟာသိမှားရင်းတယ်ဆိုပြီးတော့လူတိုင်းကလက်ခံနိုင်ကြပေမဲ့မဂ္ဂဇင်းရဲ့လောင်ပြောင်သရော်မှုရောအတိုင်းအတာတဲ့လွန်သလားဆိုပြီးတော့အချို့ကလည်းပဲပြောကျင်ကြပါတယ်အထူးသဖြင့်ဒီမိုကရေစီတိတ်ထွန်းလာတဲ့လူအဖွဲ့အစည်းတွေကတော့သတင်းသလားခွင့်ကိုအကန့်အသတ်မထားဘဲနဲ့ပြင်ကျင်ကြတဲ့လူဝေဖန်လောင်ပြောင်ဒါပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ဆိုတော့ကျွန်တော်စဉ်းစားတာကတော့မြန်မာနိုင်ငံမြန်မာလူအဖွဲ့အစည်းရှုထောင့်ကကြည့်မယ်ဆိုရင်ဒီကိစ္စကိုဘယ်လိုပြောကြမလဲဆိုတာကိုကျွန်တော်အဓိကဆွေးနွေးကျင်တာဖြစ်ပါတယ်ပထမဆုံးတရားဥပဒေကိုရဲ့သဘောထားကိုစိုက်ပြီးတော့ပြောကျင်ပါတယ်ပြင်သစ်နိုင်ငံရဲ့ဝေဖန်လွတ်လပ်မှုအတိုင်းအတာဟာမြန်မာလူအဖွဲ့အစည်းရှုထောင့်ကကြည့်မယ်ဆိုရင်လည်းလွန်နေပါသလားဆရာဘယ်လိုသွားပါလဲ
လွန်နေရောလိုရောတော့ပြောလို့မရဘူးလေဒါသူရေးခင်းတဲ့သူကလန်ဒီတိုင်းကသူတော့လေသူပြင်သစ်ကြီးမှာကသတင်းကလွတ်လပ်မှုမှလို့ဆိုတာကအခုမှစတာမဟုတ်ဘူးလေဆရာရဦးစား1989ပြင်သစ်တော်လိုင်းတမိုင်းနောက်ပိုင်းကနေပြီးစလိုက်တာကဒီအစင်လာကပြည့်ချင်ရှိပါတယ်ချာလီအက်ဒူဆိုတာကဟိုစတဲ့ရပေါ့ဗျာစတဲ့ဆိုတော့ဆရာကတော့သေယောစလောင်းနဲ့ဆိုတဲ့တဲ့ရပါရုပ်ကြောင့်ဆရာကတုံးဆရာဆိုတော့ဒီကတုံးနဲ့ရုပ်ကြောင့်ဆိုတဲ့လက်ချက်ကကောင်းရင်သူကအမဒါထိရောက်တဲ့တဲ့ရတဲ့ပုံပြီးထိရောက်တဲ့ဆိုပြောကြတာပေါ့ဗျာအဲ့တော့သူတို့ကမျက်နှာဒီမျက်နှာလိုက်တာမရှိဘူးဒီမှာရှိတဲ့သမာရအစ်စ်ကိုခေါင်းတွေကိုငရဲသမားတွေကဘယ်သူမှမျက်နှာမရှိဘူး
So jeno adika tojina athi pi ye naw ni ma lu dai nga ye swishwali su pi lo pyo ni ya de chein ma tchu ga da myin na phong au pi lo pyo de tchu le twi lai ba de nga ha a chan phe lu yet ko shouk cha de da ba mae le nga ha chali mho bu de di lo ta mya ye ba da tya wo di lo so ga ra wo ro nga le ma khan nai mu su pi lo pyo de lu le shi ye sia so ra ai lu nei su ye khan pye mu ko wa pyin tin nai nga ma da tya u pri baung twin ga tung pyan saung yan nai de a chin ni si wa da sia
ဒီမရှိဘူးတို့ပြောလို့မရဘူးလူတွေကတော်တော်များများရတယ်ဟိုတို့လက်ညတော်ကြာတို့အမှန်တရားကိုတို့ကဘယ်မှလိုက်ဘူးဟိုတို့ဒီဘက်ကိုပဲလိုက်ပြီးတော့တို့ကဟိုရေဝေဖန်တဲ့ကိစ္စမျိုးမဟုတ်တော့အဲဒီကအကုန်လုံးကတို့ကိုကြိုက်တဲ့လူရှိတယ်မကြိုက်တဲ့မကြိုက်လို့တော်ပဲမကြိုက်တဲ့လူကတော့တို့နေပါလေဒါပေမဲ့ဒီကုနာဘာသာတရားကိုခိခိကြိုက်ဘူးခေါင်းနဲ့ဆိုတော့အခုမှမဟုတ်ပဲတို့ကဟိုဟိုခရေက
freedom of press and pat pi lo pin de upri the ma publicly luzi sinya defame lout de or insult လုပ်တ ာက ဘာသာ တရားကို မဟုတ် ဘူး a person or a group အဲ လူတစု လူတစု တယောက်ကို သူ ဟာ ဘယ် အမျိုး နာမည် ပါလို့ ဘယ် ဘာသာကို ကိုယ်ွယ် လို့ ဘယ် လို့ sexual orientation ဘယ် လို့ ဖြစ် နေ လို့ ဆိုတာ မျိုး တွေ လောင် ပြောင် ရင် တော့ သူတို့ တရား ဥပဒေ ရ လို့ ပြော ထား ပါတယ် ဘာသာ တရား ဒီ ကိစ္စ မှာ တော့ လူ ပုဂ္ဂိုလ် တစု တယောက်ကို ပြော တာ မဟုတ် ဘူး လို့ တော့ ယူ ဆ တာ ပေါ့ ဆရာ ဥပဒေ ရ ကျွန်တော် ဆက် join ပြီး မြင် ပါတယ် ဆရာ ဘယ် လို့ မြင် ပါလဲ ဆရာ မြန်မာ သတင်း သမား တူ အနေနဲ့
ပြင်းတဲ့နိုင်ငံရဲ့အခုဖြစ်သွားတဲ့ကိစ္စအပေါ်မှာပထမဆုံးအဲဒီရုပ်ပြောင်မဂ္ဂဇင်းရဲ့ဖော်ပြချက်နဲ့ပတ်သက်လို့ဆရာပါပြောဆရာရှိပါလေ။ဆရာကျွန်တော်ကရုပ်ပြောင်ပထမမိကွန်ကိုပြောကြည့်ကြပါရစေ။ဒီမြန်မာနိုင်ငံမှာနေတဲ့မီဒီယာသမားတယောက်အနေနဲ့ကျွန်တော်ကတော့မီဒီယာလွတ်လပ်တဲ့နိုင်ငံတွေကိုအားကြပါရစေ။ဒီလိုအားကြတာလည်းတစ်သက်သားကိုလွတ်လပ်စွာစော်ကားဖို့မဟုတ် ရဲ့ရည်အသွေးကိုတော့ပြင့်ပြရမှာပေါ့ချုပ်ချယ်ဖို့တော့မလိုပါဘူးမကျွန်တော်တို့မြန်မာပြောလို့ရှိပါတယ်နတ်နေကိုင်းထားရတယ်ဆိုတာခုနပါတတရားဝေဖန်တာမျိုးကိစ္စပေါ့လေအဲဒါလက်ဆောင်တင်တဲ့ဟာလေးစားရမယ်တမှုထားမယ်ဟာမူဝေဖန်တင်တဲ့ဟာအဲဒါတွေအပြင်နတ်နေကိုင်းတို့ထားတဲ့နေဆိုတာမျိုးပဲတွန်းပင်ပြတတ်ပြီးလို့မြင်ပါတယ်နောက်တစ်ခုအခုပြင်သစ်မှာ
ชาลีฮัดดูจิตตัวเรกิสสะมาเอ็นดาจนเราก็ถ้าเราพูดตัวตัวตะมันโนมูฮัมหมัดกูซอกาหลูเดซันดาอ่อชื่อเดลูไม่ขึ้นมาปูโอเคโอเคเอ้าการ์ตูนชาลีเนี่ยปะทะไปจนเราเปล่าเลยเช่นเนาะการ์ตูนนี่ก็อเมริกันคิดสิปีเดที่หยอดเดจนเราการ์ตูนชาลีลุ่ละหมู่ชื่อเอามั้ยลูกจนเราไอ้ลูกเห็นมาเลยครับ
โอเคอะกูการ์ตูนเนี่ยปะทะไปแล้วปะสมะซงดา
အကျံဖက်သမားတွေပြတ်မှတ်ထားမကျင်းပ်ဖြစ်တဲ့ကတ်တွန်းရေလို့တီးတီးကြကြတော့ကျွန်တော်မပြောနိုင်ပါဘူးဒါပေမဲ့အခုနောက်ဒီနေ့မှလည်းပဲအဲ့ချာလီအက်ဒိုမက်ဇင်းကကတ်တွန်းမိုဟာမက်ပုံမျက်နှာပုံနဲ့ထုတ်မယ်လို့သိရပါတယ်ဆောင်ရည်သန်းနှင်းချပြီးတော့အဲ့ဟာကိုကျွန်တော်ကြည့်လိုက်တော့အဲ့ဟာထဲမှာတမန်တော်မိုဟာမက်ကမျက်ရည်ကျနေတယ်နောက်ပြီးတော့သူကရေးစွစ်ချယ်လီဆိုပြီးတော့အဲ့ ဒီလိုမျိုးပြောတာတွေ့ရပါတယ်ဆိုတော့ဆရာဝန်ကိုနည်းနည်းသုံးသပ်ပြပါဆရာဆရာပြင်သစ်မှာနေတော့မူရင်းကတ်တွန်းတွေကိုလည်းဆရာတွေ့မဲ့ထင်ပါတယ်ဆရာဘယ်လိုသဘောပါလဲ
ကာကွယ်တဲ့သဘောမျိုးတဲ့တို့ကပေါ်ပြတဲ့အနေနဲ့ခုနကတော့တတ်ပုံပဲအဲ့လိုတဘောမျိုးလို့ဆိုတော့အခုတို့ကသူတို့တူဝသူတို့တော်မှာတော်အန်အောင်းနေကြတယ်မဟုတ်ဆိုလို့ရှိရင်သုံးတန်းလောက်ခတ်သွားမှာဟုတ်ကဲ့သုံးတန်းလောက်ခတ်တဲ့သူတဲ့ကိစ္စကလည်းတို့ကအားပေးမှုနော်အကူအညီပေးမှုထောက်ပံ့မှုတွေရှိလို့သာလျှင်တို့လုပ်နိုင်တာဟုတ် ဆိုတော့တစ်ဖက်ကယူသီးသမားတွေကလည်းပုံမှန်ခန်းချင်းစရာဖြစ်လာနိုင်ပါသလားသူတို့ပြန်ပြီးစသလိုဆွသလိုဖြစ်လာနိုင်ပါသလားဆရာမကျေနပ်တဲ့သူတွေကတော့ရှိပါပဲရှိပေမဲ့ဒီကေလောက်တဲ့ကိစ္စကတော့ဒီသူတို့ရဲ့တမန်တော်ကိုထိခိုက်တာမဟုတ်ဘူးဆရာဟိုအဲ့ဒါတဲတဲ့ကွဲကွဲသူတို့ဒီမှာကဟိုကြောကြဆူကြတဲ့ပေါ်ကြတဲ့ရှိတယ်အဲ့ဒီအကျန်းဖက်သမားတွေကိုလက်မခံတဲ့ဒီမူသရိနိုင်
So, Sajo and Ming of Bello the Wawa, I got done in Epathabiro. I got done to Nabior, I got done in Epathabiro. The DJ Ma Tatu like Jingo, Sabero, Tunda Duvale.
The Nogaro to Tatu Dagu, Tokamare, Dahu, Jemone, Tenoru, a jump and move, so young Muribu, a show maybe a Yamakan who had message Pira Lu, Genora, Niamare. အဲ့တော့ကျွန်တော်ကအဲ့ဒီလိုထုတ်တာကိုထောက်ခံတယ်အဲ့ဒါပေမဲ့တချို့ဟိုမဖော်ပြရေးဘူးဆိုပြီးတော့ဥစ္စာသာခုနပြောသွားတာရှိပါတယ်အဲ့ဒါအခုအချိန်မှာအဲကဘာကြီးကိုဒီအဆုံးရောက်တဲ့အကျန်းဖက်သမားတွေ၆လမ်းနေတော့ကျွန်တော်တို့ကြောက်နေရပါတယ်ကျွန်တော်ကိုယ်တိုင်လည်းမန္တလေးကျောင်းရင်ဒီစကားဝိုင်းဝင်တာပြောရတယ်ကျွန်တော်ကြောက်တောင်နေပြောရတာပဲကျွန်တော်တကယ်တော့မကြောက်ချင်ပါဘူးမကြောက်ရင် ติชิชิเนี่ยฉะลงมาเลยเราจะน้อมเยมาเลยครับ
โอเคเชื่อว่าขนาดเสร็จแล้วไม่จีนามเยมานั่งงานตื่นลูกอัตตาเร่ปุ่มมันตัวพอร์ทาวเบลูซิจาวาเล่จีนอดีกินเอจีนอยาสีเอเทมาร์เป็นเยมาสุเรฟเฟกัตุกันเดทเทมามีชื่อเราเหมือนเห็นติมพิอาบุ๋มยามีดูเป็นยิ้มบัวเวพินิสิกามุทุกพอเปลี่ยวสุดดูเนี่ยว่าจำเป็นนี่แหละต้องอยู่กันนกไปเจนเช่นชาวเจนดีมีดีจังพิอาเจนนั้นเนี่ยแต่ยานี่แหละจะมีมโหสถเป็นยามาการยุ่งยากที่รู้สุดท้าวเลยนะมีชื่อเราติมพิอาบุ๋มเราเนี่ยบัวเวพินิสิกามุเราตัวเราเล็กขนาดเนี่ยแต่เมื่อจำเป็นมุดาตัวเราเล็กขนาดมุสราเลยเสียดพอเราตีบยาเด็ดชาติเรียนต่อมาเรียนต่อพอเราก็เบลุสิจามันที่มาเลเซีย
โอเคเจนนั้นชาติเรียนต่อมาเรียนเนี่ยเลยไทยเราตัวสูงนี่มีบาร์เลยကျွန်တော်တို့မြင်ကတော့ဒီကျွန်တော်တို့ဘုရားဗဒာကျွန်တော်ဘုရားဗဒာနဲ့ပဲပြောပြရစေဘုရားဖျားရှင်ဆိုရင်သူ့ကုံကိုညှိုးနှွမ်းအောင်လုပ်တဲ့စိတ်သမာနကိုသူဘယ်လိုတုံ့ပြန်ခဲ့တယ်လဲအဒါဟုပဲကျွန်တော်တို့နမူနာယူသင့်တယ်လို့ဖြစ်ပါတယ်ငါနဲ့မတူငါရန်သူဆိုတဲ့စိတ်ထားတွေဘယ်ဖျားရှင်ကမှသဘောကျမှာမဟုတ်ပါဘူးကြာ
ဆရာဝန်ကိုတို့မေးကြတယ်ပြင်သစ်နိုင်ငံမှာဟုတ်ကဲ့ဒီပွဲကတော့နာဇီဂျာမနီရောက်ကလွတ်မြောက်ပြီးတဲ့ဟာနဲ့နှိုင်းရှင်ရလောက်အောင်ကြီးကျယ်တဲ့ပွဲကြီးဖြစ်ပါတယ်ဒါပေမဲ့လည်းသတင်းသမားတွေကလည်းထောက်ပြရပြင်သစ်မှာဂျူရီမွတ်စလင်ကတော့ယောဘမှာပြင်သစ်မှာအများဆုံးတိုက်ပြီးဖြစ်တယ်မွတ်စလင်အများဆုံးတိုက်ပြီးဂျူရီဆိုလို့ရှိရင်တချို့အဲ့မှာမနေရကြလို့ပြင်သစ်ကနေပြီးထွက်ခေါ်သွားနေရတယ်ဆိုတဲ့သတင်းတွေလည်းအများကြီးရှိပါတယ်ဒါသူတို့အဲ့မွတ်စလင်အကြမ်းဖက်သမားတွေကြီးကိုပဲကြောက်တာမဟုတ်ပါဘူးတကယ်တော့ပြင်သစ်လူအဖွဲ့အစည်းရဲ့သဘောထားကလည်းပဲသူတို့အပေါ်မှာခွဲခြားဆက်ဆံမှုရှိရဲ့ဆိုတဲ့ကိစ္စလည်းပြောကြတာတွေ့ရပါတယ်ဆရာဘယ်လိုသုံးသပ်လို့ပါလဲပြင်သစ်လူအဖွဲ့အစည်းရဲ့လွတ်လပ်ခွင့်ဒီကိစ္စမှာ
ဒီဂျူရီကတော့သူကရာဇဝင်ကိုတို့ဥရောပပြင်သစ်ရာဇဝင်ဥရောပရာဇဝင်ကဗရင်းမကကမ္ဘာစစ်ကစပြီးဖြစ်လာတဲ့ဒီအမြင့်ကတော့ရှိသေးတယ်သို့တော်လည်းပဲဒီစည်းကိုပြန်သွားရတယ်ဒီမှာအကုန်လုံးပြီးကြပါဘူးပြန်မှုဆိုသာသမီမိန်းမကလေးစသဖြင့်ပြန်သွားရရှိပြီရှိရာကလည်းပဲဒီအစ္စလာမီဇမ်ဒီပြင်သစ်တို့ဥရောပတို့မှာသူကအင်္ဂါလွန်ကြီးတယ်ဗျအရန်ကြီးတယ်အရန်ကြီးလာတဲ့အခါကျတော့သူတို့လက်ခံတဲ့လည်းတော့ခေါင်းဆောင်တွေပြောကြပါလေဒီဥစ္စာကတော့အဲဒီတော့သူတို့ကဖြည့်ရှင်းလို့မရတော့လို့ချိဖြစ်တဲ့အခင်အဲနောက်15နဲ့20ဆိုလို့ချင်းသူတို့တော့မှပြင်သစ်ပြည်ကိုအုပ်ချုပ်မဲ့လူတွေဆိုပြီးတော့ထွက်တဲ့တဲ့တွေရှိရခါကြတော့ဟိုအဲ့ဒါတွေလည်းပါပါလိမ့်မယ်ဒ
ီလိုဟုတ်ကဲ့ဟုတ်ကဲ့ဆရာကြီးတော့ဆရာဆိုတဲ့ဘောကဒီဂျူးတွေပြန်လာဟာအဓိကအဖြစ်မွတ်စလင်တွေအင်အားကြီးနေလို့ပြန်နေဆွဲသဘောပေါ့ခင်ဗျာ
အဲ့ဒီသဘောလည်းပါတယ်မြန်မာနိုင်ငံကသူကဒီအစင်အလာအဖြစ်နိုင်ငံရေးခလုံးဝင်စသဖြင့်ပေးထားတဲ့နိုင်ငံအနေနဲ့သူကရာဇဝင်အရစထားတော့အဲ့ဒါကိုသူကတိတိယယောက်ဂိုင်းနိုင်စရာတွေ့နိုင်စရာအကြောင်းကသူတို့မှလေးလေးနက်နက်စဉ်းစားနေတဲ့အချိန်ခါဖြစ်နေတယ်လေ
ဟုတ်ကဲ့ဆရာဟုတ်ကဲ့ရပါပြီဆရာကျွန်တော်ဆက်ကြွင်မြင့်ကိုပြန်ပြီးတော့နောက်ဆုံးမိကုန်းမေးချင်ပါတယ်အဲ့တော့မြန်မာနိုင်ငံမှာအခုဘာသာရေးနဲ့ပတ်သက်ပြီးတော့သိပ်ပြီးတော့အကဲဆက်နေတဲ့အချိန်လို့ကျွန်တော်မြင်ပါတယ်ဒီလူအဖွဲ့အစည်းအနေနဲ့ရောဒီဟာကိုဘယ်တော့လက်ခံနိုင်မယ့်အခြေအနေရှိမယ်ထင်ပါလဲဆရာ
ကျွန်တော်ခုနကပြောခဲ့တယ်လို့ပါပဲကျွန်တော်တို့ကြောက်ရွံ့ပြီးမနေချင်ပါဘူးအဲ ခုကတော့နည်းနည်းကိုကိုကိုကြည်နေရတဲ့အနေအထားမျိုးလေးတခုရောက်နေတာသဘောမကျပါဘူးနောက်တစ်ခုကတော့ဘာသာရေးကိုအခြေခံတဲ့မငြိမ်းချမ်းမှုတွေပြိပက္ခတွေအဲ့ဒါလေးမလိုလားပါဘူးယွံနေကြပါပြီဘာသာရေးခေါင်းဆောင်တွေကိုလေးစားကြည့်ညိုကျင်ကြတယ်ကြောက်ရွံ့မနေကြပါဘူးဘာသာရေးခေါင်းဆောင်တွေကဖျားစုစုရဲ့သဘောထားအတိုင်းမေတ္တာထားဖို့ခွင့်လွတ်ဖို့တွင်တင်ပြတာဟုတ်ဒါကိုပဲပို့ပြီးတော့မှပြည်သူလူထုကတောင်းတပြောဆိုနေကြတာကိုကျွန်တော်လေ့လာမိပါတယ်ဗ
ျဘူးကျော်စံသာတင်ဆက်သွားတဲ့မြန်မာအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုတော့သူယုံကြည်ရာကဏ္ဍအလှည့်ရောက်လာပါပြီတေးတန်ရှင်တမ်းမြတ်ဆိုးရဲ့ယုံကြည်ရာကိုနားဆင်ရတော့မှာဖြစ်ပါတယ်မမိုးဖြူကစီစဉ်တင်ဆက်ထားပါပါ
ကျွန်တော်ယုံကြည်တာကတော့ကျွန်တော်တို့မြန်မာတန်ဆင်နေဘူးချစ်တဲ့ပြည်ပတ်တွေကိုကျွန်တော်ယုံကြည်ခြင်းနဲ့ဒီနေ့တိုင်အောင်ချစ်တဲ့ပြည်ပတ်များအတွက်မြန်မာတန်ဆင်ဒီချင်းတွေကိုစူပြနေပါလေရေးသားတင်ဆက်နေပါလေနောက်ပြီးတော့လည်းကျွန်တော်မြန်မာတန်ဆင်တွေကိုပဲအထူးပြုပြီးတော့မန္တလေး FM Radio ကနေပြီးတော့စူးစီးပြီးတော့ကောင်းလို့ရရအကောင်းဆုံးဖြစ်မဲ့ဒီလူအစားပြေးရွေးချယ်ပြီးတော့ကျွန်တော်တင်ဆက်နေပါလေအားကြောင့်လဲဆိုလို့ရှိရင်မြန်မာတန်ဆင်ကိတချင်းနေတဖြည်းဖြည်းနဲ့ပြောက်ွယ်သွားမှလည်းကျွန်တော်အလွန်စိုးရိမ်ပါလို့ရမြန်မာတန်ဆင်ကိုချစ်တဲ့သူတွေကလည်းဒီမြန်မာနိုင်ငံမှာတွေ့နေတူရှိပါတယ်တိုးတော်ညာလဲဖြစ်ဒီစနစ်ကြီးပြောင်းလာတာနဲ့အညီမျိုးမျိုးဖုံဖုံကျုံတွေ့နေရတဲ့ဒီကလောကရဲ့ရည်ရွယ်ချက်တွေကလည်းတကယ်ကိုပြင်းထန်လို့ပါလို့ရဒါပေမဲ့ကျွန်တော်ယုံကြည်ကတော့မြန်မာတန်ဆင်တွေကိုမကွယ်ပြောက်ရအောင်မစစ်သုံးရအောင်ကျွန်တော်ကတော့တတ်နိုင်ဆုံးကြိုးပမ်းနေလိုပါနောက်ထပ်လည်းကျွန်တော်အသက်ခံရနေမြဲနေပြီးကျွန်တော်ကတော့ကြိုးစားပြီးရုန်းကန်တင်ဆက်နေမှာပါမြန်မာတန်ဆင်ချစ်ပြေကတည်းမြန်မာနိုင်ငံကြီးမကပါဘူးကဘာနှစ်မှာလည်းရှိနေတယ်ဆိုလာလည်းကျွန်တော်ရှင်းကြည့်ထားပါလေနောက်ပြီးတော့ကျွန်တော်ဟာအချင်းမျိုးငယ်ငယ်တည်းကစိုးစိုးမြင်းမြင်းပြီးဆိုခဲ့တဲ့ကျမလူရှင်မနာကြီးကိုဝင်းရဲ့အချင်းမျိုးဆိုရင်လည်းကျွန်တော်တော့နှစ်ချိုက်ပါတယ်အဲဒါကြောင့်ကျွန်တော်ဒီနေ့တိုင်အောင်မနာကြီးကိုဝင်းရဲ့အချင်းမျိုးကိုကျွန်တော်ထိမ့်သိပြီးတော့အထက်နိုင်ဆုံးကျွန်တော်ပြီးဆိုနေသေးပါကျွန်တော်ကိုယ်တိုင်ရေးသားပြီးဆိုထားတဲ့အချင်းမျိုးလည်းကျွန်တော်ကိုယ်တိုင်ဆိုတယ်လို့ချာချာတော့ဒီဆိုကျင်တဲ့ဒီညာရှိရင်ကျွန်တော်ဟာပြီးဝင်လာပြီးဒီဆိုပြီးတာပြီးပြီပါတယ်နော်အဲလိုဝင်ပါမလားမလားဒီစင်ပါမလားမလားလို့ညီရတဲ့အချင်းဟာဆိုရင်လည်းကျွန်တော်ကိုယ်တိုင်ဆုံးရပြီးအခါသမယမှာမိုးကုန်းမြေမှာရောက်ရှိနေတဲ့ကျွန်တော်ရေးနေတဲ့အချင်းလေးပါဒီအချင်းလေးကိုဒီနေ့တိုင်အောင်ကျွန်တော်ချစ်တဲ့ပြည်သက်ဒီမြှချနေတယ်ဆိုတာလည်းပြရပါတယ်အဲဒီလိုပဲကျွန်တော်ချင်းကိုဝယ်ယူပြီးဆိုးနေပြီးရှိနေတာကိုလည်းကျွန်တော်ဝန်တာလည်းမဆုံးပါဘူးချင်းလည်းမဆုံးပါဘူးအဲဒီလိုပဲကျွန်တော်ဒီဆိုးခဲ့တဲ့အကြံမှုရုပ်ရှင်သက်ကားရရမြို့မောင်ဝင်းကင်းချင်းရေကိုဒီချစ်သမျှချင်းရလည်းဒီနေ့တောင်မြန်မာတန်ဆင်ချစ်တဲ့ပြည်ကတည်းရဲ့ရှင်ကမှဆုံးရှာနေတဲ့မြေခုံးလေးကိုသိရတဲ့အတွက်လည်းကျွန်တော်အင်တာဝန်တာချီလို့ဆိုမှာပါ။အဲဒါကြောင့်မို့ကျွန်တော်ယုံကြည်ချက်နဲ့မြန်မာတန်ဆင်ဒီချင်းလေးကိုကျွန်တော်အသက်ထက်ဆုံးကျွန်တော်ပြီးဆိုသွားပါမယ်။ရေးသားသွားပါမယ်။နောက်ပြီးတော့ကျွန်တော်မန္တလေး FM FM ရနေပြီးတော့ကျွန်တော်ပြန်ထုတ်နိုင်အောင်လည်းကျွန်တော်ကြိုးစားနေပါတယ်ဆိုတဲ့အကြောင်းကိုကျွန်တော်ပြောချလိုပါတယ်ဗျာ။ကျေးဇူးများကြပါလေ။ကျွန်တော်တမ်းမြဆူ
ပါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါ VOA အမေရိကန်တန်ရအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်
မရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါရမယ်ခင်ဗျာ
။တင်းမာမှုတွေရှော့ချပြီးငြိမ်းချမ်းရေးကိုရှေ့ရှုလှုံ့ဆော်နိုင်ဖို့အတွက်အစ္စရေးနဲ့ပါလက်စတိုင်းကြားအပြူသဘောဆက်ဆက်ဆွေးနွေးမှုတွေလုပ်ကြဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးတောင်းဆိုနေပါတယ်။ခက်ခဲပေမဲ့လည်းနှစ်ဖက်စလုံးအနေနဲ့တင်းမာမှုတွေနှဲပါစေဖို့အကြမ်းဖက်မှုတွေပပျောက်စေဖို့နဲ့ရှေ့ဆက်နိုင်မဲ့လမ်းကြောင်းကိုရှာဖွေဖို့အပြူသဘောလက်တွဲပြီးပူးပေါင်းလှုံ့ဆော်နိုင်မဲ့နည်းလမ်းကိုရှာဖွေဖို့လိုအပ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဂျန်ဆာကီကပြောဆိုခဲ့ပါတယ်။အစ္စရေးကိုစစ်ရာဇဝတ်မှုကျူးလွန်တဲ့နိုင်ငံအဖြစ်တရားစွဲဆိုနိုင်မဲ့ခြေလှမ်းတစ်ရပ်အနေနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာအဖွဲ့ဝင်ဖြစ်ရေးပါလက်စတိုင်းအစိုးရကတရားဝင်တောင်းဆိုခဲ့ပြီးတဲ့နောက်မှာပဲအခုလိုပြောဆိုခဲ့တာပါ။ ICC နဲ့ပတ်သက်လို့ပါလက်စတိုင်းရဲ့လှုံ့ဆော်ချက်ပေါ်အမေရိကန်ပြည်ထောင်စုကအလွန်အမင်းစိုးရိမ်မိကြောင်းလဲမစ်ဆာကီကပြောဆိုသွားခဲ့ပါတယ်။အချုပ်အခြာအာဏာပိုင်ဆိုင်ပြီးလွတ်လပ်တဲ့နိုင်ငံထူထောင်ရေးပါလက်စတိုင်းလူထုရဲ့စံနာနဲ့ပို့ပြီးတော့အလံဝေးသွားစေတာကလွဲလို့လုံးဝအကျိုးမရှိတဲ့လုပ်ရဖြစ်တယ်။နောက်ဆုံးတစ်နှစ်မှငြိမ်းချမ်းရဖို့အလွန်အမင်းလိုအပ်နေတဲ့သူတွေအတွက်ဆူဆူဝါဝါထိခိုက်နစ်နာစေတယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဂျန်ဆာကီကပြောဆိုခဲ့ပါတယ်။ပါလက်စတိုင်းနိုင်ငံနဲ့ငြိမ်းချမ်းပြီးတော့လုံခြုံမှုရှိတဲ့အစ္စရေးနိုင်ငံတို့အကြားနှစ်နိုင်ငံအတူရှင်တွဲရည်တည်ရေးလမ်းကြောင်းဟာလည်းသက်ဆိုင်သူတွေအကြားဓာတ်ရိုက်ဆွေးနွေးညှိနှိုင်းမှုတွေနဲ့သာအောင်မြင်မှုရနိုင်မှာဖြစ်တဲ့ဆိုတာကိုလည်းအမေရိကန်ပြည်ထောင်စုကဆက်လက်အလေးထားထောက်ပြနေတာဖြစ်ပါတယ်။အခုချိန်မှာအဓိကအာရုံစားရမှာကတော့အပြူသဘောဆက်ဆံမှုတွေနဲ့တင်းမာမှုတွေကိုရှော့ချတာတွေကသာပိုပြီးငြိမ်းချမ်းတဲ့ပတ်ဝန်းကျင်တစ်ခုကိုဥတီမဲ့လမ်းကြောင်းဖြစ်တဲ့ဆိုတာကိုနှစ်ဖက်စလုံးကိုဆက်လက်တိုက်တွန်းနှိုးဆော်ဖို့ဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူဂျန်ဆာကီကပြောဆိုခဲ့ကြောင်းပါရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
အခုနားဆင်ခဲ့ရတာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီးVOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာဒီကနေ့ညနေကြာသာပရိနေ့ညနေပဲထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းနူမီတာ19.25ဒုကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုဦးဝင်းမင်းကကြီးညာပါလိမ့်မယ်ခင်ဗျာ
ဒီကဲတဲ့အပတ်လူသေချေခဲ့ရတဲ့ပြင်သစ်မဂဇင်တက်ခဲမှုကိုသူတို့လုပ်ရဖြစ်ပါတယ်လို့ရေမြမာရှိတဲ့အယ်ဂါဂျာအဖွဲ့ကပြောခဲ့တဲ့ဗီဒီယိုဟာအစစ်အမှန်ဖြစ်တယ်လို့အမေရိကန်ယာရှိတွေကထုတ်ပြောလိုက်ပါတယ်။ဗိုလ်ဒူးနေ့မှာအင်တာနက်ပေါ်တင်ခဲ့တဲ့ဒီဗီဒီယိုထဲမှာဒီဒေသကအယ်ဂါဂျာခေါင်းဆောင်ကလူ12ဦးသေစေခဲ့တဲ့ Charlie Hebdo မဂဇင်တက်ခဲမှုတွေသူတို့စီစဉ်ဝေပေးခဲ့တာလို့ထုတ်ပြောခဲ့ပါတယ်။အမေရိကန်နဲ့အီရန်နိုင်ငံကြီးဝန်ကြီးနှစ်ဦးကကြိုတင်စီစဉ်မထားပဲအီရန်နျူကလ িয়ার ကိစ္စကိုဆွေးနွေးခဲ့ပါတယ်။ဗိုလ်ဒူးနေ့ညနေပိုင်းကအမေရိကန်နိုင်ငံရဲ့ဝန်ကြီး John Kerry ကဂျနီဗာမြို့ကသူ့တက်ခွေရဟိုတယ်ကိုပြန်ရောက်ချိန်မှာကြိုတင်စီစဉ်ထားမှုမရှိဘဲအီရန်နိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံခဲ့တာပါမြန်မာနိုင်ငံကိုရောက်နေတဲ့နောက်ထပ်အမေရိကန်လက်ထောက်နိုင်ငံရဲ့ဝန်ကြီးအနေနဲ့နိုင်ငံရေးလူ့အခွင့်အရေးကိစ္စတွေဆွေးနွေးဖို့ရှေ့ပတ်အင်ကာနေ့အထိမြန်မာနိုင်ငံမှာဆက်နေမှာဖြစ်ပါတယ်လူ့ရေးဒုက္ခသည်နဲ့ရှေ့ပြောင်းနေထိုင်မှုဆိုင်ရာလက်ထောက်နိုင်ငံရဲ့ဝန်ကြီး Ann Richard အနေနဲ့နေပြည်တော်မှာမနေ့ကစတဲ့ဒုတိယကြိမ်အမေရိကန်မြန်မာလူ့အခွင့်အရေးဆွေးနွေးပွဲကိုဒီမိုကရေစီလူ့အခွင့်အရေးနဲ့လူ့သမားကြီးရာအမေရိကန်လက်ထောက်နိုင်ငံရဲ့ဝန်ကြီးတာမလန်နိုစကီနဲ့အတူတက်ရောက်နေပါတယ်။ဒီနေ့မှာပြည်မဲ့ဒီလူ့အခွင့်အရေးဆွေးနွေးပွဲအပြီးမှာလက်ထောက်နိုင်ငံရဲ့ဝန်ကြီးရစ်ချတ်အနေနဲ့နောက်ဖြန်ဇန်နဝါရီ16ကနေ19အထိရခိုင်ပြည်နယ်ကိုသွားပြီးပြည်နယ်ဆိုရယာရှိတွေ၊ရိုဟင်ဂျာမွတ်စလင်ကိုယ်စားလှယ်တွေ၊ရခိုင်ဒေသခံတွေ၊နိုင်ငံတကာအဖွဲ့အစည်းတွေ၊ဆိုရမှုတဲ့ NGO အဖွဲ့တွေနဲ့တွေ့ဖို့ရှိနေပါတယ်။အခုလိုတွေ့ဆုံရမှာလက်ထောက်နိုင်ငံရဲ့ဝန်ကြီးရစ်ချတ်အနေနဲ့ရခိုင်ပြည်ထဲမှာဖြစ်နေတဲ့နိုင်ငံရေးနဲ့လူသားချင်းစာနာကူညီရေးကိစ္စတွေကိုအဓိကထားဆွေးနွေးမှာဖြစ်ပါတယ်။မြန်မာနိုင်ငံခီးစဉ်အပြီးမှာတော့လက်ထောက်နိုင်ငံရဲ့ဝန်ကြီးရစ်ချတ်အနေနဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းသွားပြီးဇန်နဝါရီ20ကနေ23အထိသွားရောက်ကမြန်မာနေဆက်မြို့ကောက်ဆက်ဘဇာမှာဒေသခံရရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ဒုက္ခသည်ကူညီအဖွဲ့တွေနဲ့တွေ့ဆုံမှုရှိနေပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဦးဝင်းမင်းတင်ပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လို့ရမှုကဦးဆန်မိုးဝေဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ဂျင်မီကော့ဖြစ်ပါတယ်ဒီနေ့မနေ့အစီအစဉ်တွေကိုမနေ့6:00-9:00လိုင်းနိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါကျွန်တော်ကတော့ညံဝင်းအောင်ပါသောရရှင်တွေအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
Thank you.
This program has come to you from the Voice of America, Washington.